Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်စက်တင်ဘာလ10ရက်စကြာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ31 32နဲ့58တို့နိုင်တယ်လို့အထောက်ရပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကကျွန်မစုမော်ပါရှင်
။ကျွန်တော်ကတော့ဝင်းမင်ပါ။ကိုအောင်မြတ်သူနဲ့အတူဒီနေ့ထူးခြားတဲ့မြန်မာနဲ့နိုင်ငံတကာထိတဲ့ရသတင်းတွေကိုကြောပြပေးပါမယ်။ဒီနေ့ထူးခြားတာကတော့အမေရိကန်အနေနဲ့ဆက်ရနာတိန်ဆန့်ကျင်ဆန္ဒပြသူတွေနဲ့အတူရပ်တည်နေမယ်လို့ဆိုလိုက်ပါတယ်။မြန်မာနိုင်ငံနဲ့ကိုဗစ်ကြောင့်နေစဉ်သိဆုံးသူတွေ့ရှိထားမှုကတရာအောက်ကိုစက်တိုက်ကြာဆင်းလာနေပါတယ်။အရှတလွာကိုဗစ်ကူးစက်မှုထိန်းချုပ်ရင်မှာတော့စင်ကာပူနဲ့ဩစတြေးလျမှာဆက်ထိန်းထားရသေးပေမဲ့ဗီယက်နမ်မှာတော့ပြန်ဆဆန်းဖွင့်ပေးဖို့ပြင်ဆင်နေကြပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးပါပါမစင်မင်
းဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူသောရရှင်တွေကိုတင်ဆက်ပေးမယ်တောက်ကြညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့မကွေးတိုင်းခံတော်ခရိုင်တွေကနှံခါရွာမှာဒီကနေ့ဒေသခံကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်ခဲ့ပါတယ
်ခမိုင်းကြီးတုံးစလာရင်တော့ကြာကြာသွားတယ်ကွာဒီကတူကကျွန်တော်တပွဲဖြစ်တဲ့ချိန်ဒီတက်လာရေးဖြစ်တဲ့ချိန်မှာကျွန်တော်ကျန်နေမရမပြောင်းပြန်နောက်ဆုတ်တဲ့ချိန်မှာဒီကတော့ဒါရီကို
နှံခါကျေးရွာကအခြေအနေပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ကြရပြည်နယ်ကရင်ပြည်ဘော်လခဲမြို့ကနှမ်းဖဲကျေးရွာမှာလည်းစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်လို့တေဆုံးမှုရှိခဲ့ပါတယ်တရုတ်ကွန်မြူနီပါတီကကြီးမှုကျင်းပါတဲ့အာရှနိုင်ငံရေးပါတီတည်ဆုံပွဲမှာတော့ NLD ပါဝင်ပြည်တွင်းကပါတီတချို့တက်ရောက်ပါတယ်အကြမ်းဖက်မှုနဲ့ပတ်သက်တဲ့နေထိုင်ခွင့်ပေးထားတဲ့အင်ရှင်တွေကိုအရေးယူမယ်လို့စစ်ကောင်စီကကြေညာပါတယ်ဒီလိုသတင်းတွေနဲ့တူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုအောင်မြတ်သူတို့ကပြောပြပေးကြပါလိမ့်မယ်ရှင
်မြန်မာဆရာနာတိမ်မှုကိုကန့်ကွက်ဆန္ဒပြနေတဲ့မြန်မာပြည်သူတွေနဲ့အတူရက်တီထောက်ခံနေပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကထပ်ပြောခဲ့ပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်ဆင်ရေးသဘောကျညာချက်ပေါ်တနေ့ကတုံ့ပြန်ရမှာမြန်မာအကြံတဲကိုအကြမ်းဖက်နည်းနဲ့ဖြစ်ရှင်းတာကိုလက်မခံနိုင်ဘူးလို့အမေရိကန်ကပြောခဲ့တဲ့ပေါ်သတင်းတော်တွေရဲ့မေးခွန်းကိုပြောခွင့်ရ Net Press ကပြန်ဖြေသွားခဲ့တာပ
ါ We stand with the people of Burma and the people of Burma have demonstrated time and againthat they do not support this coup they do not support this extra constitutionalist anti-democratic activity
မြန်မာပြည်သူတွေနဲ့အတူရက်တီလာတာကိုအမြဲပြောလာခဲ့ပါတယ်မြန်မာပြည်သူတွေအနေနဲ့ဆရာနာသိန်းတာကိုဆက်လက်ဆန့်ကျင်နေချိန်မှာသူတို့လိုပဲအမေရိကန်အနေနဲ့လည်းဒီမိုကရေစီပြန်ဖော်ဆောင်တာကိုမြင်လိုပါတယ်။ဒီအတွက်အာဆီယံပါဝင်နိုင်ငံတကာအပိုင်းအဝန်းနဲ့အတူတန်တမာရေးစီးပွားရေးပိတ်ဆို့တင်ခတ်မှုတွေတုံးပြီးကြိုးပမ်းနေပါတယ်လို့ပြောခွင့်ရ Price ကပြောသွားခဲ့တာပါ။ဒီဆီယနာသိမ်းမှုအတွက်တာဝန်ရှိသူတွေအနေနဲ့အခြေခံအခွင့်အရေးတွေဖြစ်တဲ့ငြိမ်းချမ်းစွာစုဝေးအခွင့်နဲ့ငြိမ်းချမ်းစွာဆန္ဒပြခွင့်တွေကိုကျင့်သုံးရုံကျင့်သုံးသူတွေပါဝင်မြန်မာလူထုပေါ်အကြမ်းဖက်လို့ရကျူးလွန်သူတွေပေါ်ဒဏ်ခတ်အရေးယူချမှတ်တာတွေလှုပ်ထားပြီးဒါဟာအမေရိကန်ကဆက်လုပ်သွားမှာဖြစ်ပါတယ်လို့လည်းပြောခွင့်ရ Price ကဆက်ပြောသွားခဲ့ပါတယ်။အခုလိုချိန်မှာမြန်မာနိုင်ငံရဲ့ဆီယနာသိန်းဆန့်ကျင်ဆန္ဒပြပွဲတချို့မန္တလေး၊စကိုင်း၊တနင်္သာရီစတဲ့ဒေသတချို့မှာဆက်ဖြစ်ခဲ့ပါတယ်ခင
်ဗျ။မြန်မာနိုင်ငံကိုဗစ် -19 တတိယလှိုင်းကာလမှာနေ့စဉ်တည်ဆုံသူအရေအတွက်ဟာပြီးခဲ့တဲ့ရက်အနည်းငယ်ကစပြီးတော့တရာအောက်ကိုကျလာပါတယ်။ကျမအီဝင်းထနာကဒီကနေ့စက်တင်ဘာလ10ရက်နေ့ည8နာရီမှာထုတ်ပြန်တဲ့စာရင်းအရလုံးရဲ24နှစ်အတွင်းတက်ခွဲစံသက်မှုပေါင်း 24,818 ခုကိုစစ်ဆေးခဲ့တာမှာရောဂါကူးစက်တာသူ 2,102 ဦးရှိခဲ့ပြီးတော့တည်ဆုံးသူကတော့88ယောက်ရှိခဲ့တယ်လို့ဖော်ပြထားပါတယ်။ကျန်းမာရေးလုပ်သားတွေနဲ့ပရာဟိတကူညီသူတွေကတော့အမှန်တကယ်တည်ဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာတက်ကိုပို့ပြီးတော့များနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ကိုဗစ်ကာကွယ်ထိန်းချုပ်ရေးအတွက်ဆိုပြီးတော့စာသင်ကျောင်းတွေကိုစက်တင်ဘာလ23ရက်နေ့ကနေပြီးတော့24ရက်နေ့အထိသတင်းနှစ်ပတ်ကြာဆက်ပိတ်ထားမယ်လို့လည်းဒီည8နာရီစနေမှာကြေညာသွားပါတယ်။အခုလက်ရှိမှာဂျာကာလာအမျိုးသားညီညွတ်ရေးဆိုတာ NUG ကတနင်္ဂနွေနေ့နဲ့ဆေးရနာသိမ်းမှုကိုစန့်ကျင်ပြီးတော့ပြည်သူတော်လှန်ရေးဆင်နွှဲကြဖို့ကြေညာလိုက်ပြီးတဲ့နောက်လူထုကြားမှာကိုဗစ်ရောဂါနဲ့ပတ်သက်တဲ့စိုးရိမ်မှုတွေတက်ကိုနေ့စဉ်ဖြစ်ပျက်နေတဲ့အခြေအနေပေါ်မှာပို့ပြီးတော့အာရုံစိုက်နေကြပုံရပါတယ်။နိုင်ငံတော်ဝန်ကမြို့နယ်ပေါင်း119မြို့နယ်မှာ stay at home မလိုအပ်ဘဲနဲ့အိမ်ပြင်မထွက်ကြဖို့အမိန့်ထုတ်သွားပေမဲ့လည်းအဲ့ဒီထဲကတချို့မြို့နယ်တွေမှာဆေးရနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်ရှိနေပြီးဒီကိုရေးကိုဗစ်ကာကွယ်အနေနဲ့နှကောင်းစည်းတွေတက်ပြီးဆန္ဒပြကြသူတွေကိုတွေးကြပါတယ်။အသက်ရဲ့ကြီးရင်သူကိုစစ်ကောင်စီကတရုတ်လုံဆိုင်နိုဖန်ကိုဗစ်ကာကွယ်ဆေးထိုးပေးပြီးမဲ့လဲတခြားအသက်ရဲ့အပိုင်းခြားတွေကာကွယ်ဆေးထိုးခွင့်ရဖို့အလားအလာကတော့အခုထိမသေးသေးပါဘူး။ ngwe chetana ni ga ro nilan a myu myu ne ya nai ne covid ka kwe se thon ni ye tadin lo ya shi ta ba de kya
singapore ma ro covid ku sat mu to tet la ni be me thu tet la ni be me lat shi thain chou kat sat mu ri that to bo ma lo de bu lo thai tan ya shi tu ga pyo lai ba de ma cha kin tadin bat de twin tin tan la ni de chin ni de ko set saung chi ni bi di kat sat che de ko pyan le ma pyo de be set thain da me lo tu ga set pyo lai ba de เวียดนามมาတော့โควิดကန့်သက်ချက်တွေကြောင့်အထည်နာနေတဲ့စီးပွားရေးပြန်ဥမော်လာစေဖို့ရှေ့လာမှာကမ္ဘာလက်ခီးသွားတွေအတွက်ဖူကွဲ့ကျွန်းကိုအစမ်းပြန်ဖွင့်ပေးမယ်လို့အရာရှိတွေကဆိုပါတယ်အရင်ကိုဗစ်ကိုကောင်းကောင်းထိန်းချုပ်နိုင်ခဲ့ပေမဲ့ဒယ်တာမျိုးကွဲတဲ့ကြောင့်အခုသုံးလကြာကိုဗစ်ဖြစ်နှုန်းပြန်တက်လာတဲ့เวียดนามမှာပြည်တော်ပြန်နိုင်ငံသားတွေနဲ့စီးပွားရေးရင်းနှီးမြှုပ်နှံသူတွေကလ ရပါတယ်။ဩစတြေးလျမှာတော့အကြီးဆုံးမြို့တွေဖြစ်တဲ့ဆစ်ဒနီနဲ့မဲလ်ဘုန်းမှာဒေတာဘူးပြန့်လာနေတာမို့လော့ဒ်ဒေါင်းဆက်ချထားသလိုဒီနေ့ပိုးကွသူ1900ကျော်အထိစံချိန်ချင်းအများဆုံးရောက်လာပါတယ်။ဆစ်ဒနီရှိရအများဆုံးဖြစ်တဲ့ New South Wales ပြည်နယ်မှာတင်နေ့စဉ်ပိုးကူးဆက်သူက1500ပတ်ဝန်းကျင်ရှိလာနေပါတယ်ခင်ဗျာ။
အာဖရိကတိုက်အနေနဲ့ဒီနှစ်ကိုမှရောက်တဲ့အချိန်မှာလက်ခံရရှိမဲ့ COVID-19 ကာကွယ်ဆေးရည်တော်ဟာမူလကမန္တရာတက်ကို25ခန်းလုံးရော့နေမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အာဖရိကတိုက်ဆိုင်ရာညွှန်ကြားမှုကကြာသပတေးနေ့မှာပြောပါတယ်။ချမ်းသာတဲ့နိုင်ငံအတော်များများမှာဆေးနှလုံးအပြစ်ထိုးပြီးရဲ့အပြင်ဖြစ်စွတ်ကာကွယ်ဆေးနောက်တစ်လုံးကိုပါထပ်ထိုးဖို့လုပ်နေတဲ့အချိန်မှာကာကွယ်ဆေးအလုံးလုံးမရသေးတဲ့အာဖရိကတိုက်မှာတော့လူဦးရေစုစုပေါင်းရဲ့300ခန်းလုံးကျော်လေးပဲဆေးထိုးရပါသေးတယ်။ကလသမဂ္ဂရဲ့ COVID ကာကွယ်ဆေးအစီအစဉ်ကနေ Max Lagaria ဆိုလို့ရှိရင်အာဖရိကနိုင်ငံတွေကိုပေးပို့ခဲ့တဲ့ကာကွယ်ဆေးအရေအတွက်စုစုပေါင်းရဲ့3ဆပမာဏလောက်ဟာအမေရိကန်မှာအလဟသက်ဖြစ်သွားခဲ့တယ်လို့ WHO ရဲ့အာဖရိကတက်ဆိုင်ရာအကြီးအကဲ Masaitis Moretti ကကြာသပတေးသတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင် COVID အစီအစဉ်ကနေအာဖရိကအတွက်ကာကွယ်ဆေးလုံးရေ5သန်းကျော်ပေးပို့ခဲ့ပါတယ်။ဒါပေမဲ့ Max Lagaria ကစပြီးတော့ American ဆေးကုမ္ပဏီတွေကစွန့်ပစ်ခဲ့တဲ့ကာကွယ်ဆေးအရေအတွက်ဟာစတေမလာတရနေ့အထိဆိုရင်အလုံးရေ15တန်းကျော်ရှိတယ်လို့အမေရိကန်ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။ပို့ပြီးတော့ကူးစက်မြန်တဲ့ကိုရိုနာဗိုင်းရပ်စ်မျိုးကွဲအသစ်တွေတစ်ကမ္ဘာလုံးပေါ်လာနေပြီးကာယယောဂတိုက်ချက်ရေးရုန်းကန်နေကြရတဲ့အများအမေရိကန်နဲ့ချမ်းသာတဲ့တခြားနိုင်ငံတွေအနေနဲ့သူတို့စီမှာပို့နေတဲ့ COVID-19 ယောဂကာကွယ်ဆေးတွေကိုဆင်းရဲတဲ့နိုင်ငံတွေစီကိုပေးလူစားဖို့အကြီးအကျယ်ပြားပေးတာခံနေရပါတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32kHz 93.7 kHz 95.9 kHz 98.5 kHz 98.5 တို့ဖြင့်စနစ်တရင်းတွေမှာ5.190 kHz 15.9 kHz ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်။ VOA American တန်ရဲ့တောက်ကြနေညသတင်းတွေကိုဆက်ပြောပြနေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့နှစ်ဝက်ကျော်အတွင်းပထမဆုံးဖုန်းပြောပြီးကြေကြေပြန့်ပြန့်ဆွေးနွေးသဘောတူမှုတချို့ရခဲ့ကြပါတယ်။ခုနှစ်လအတွင်းကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကခေါင်းဆောင်နှစ်ဦးပြန်ဆဆွေးနွေးကြရမှာနှစ်နိုင်ငံကြားပြင်ဆိုင်မှုတွေကထိတ်ထိတ်မတွေ့ရင်မိနစ်90ကြာမနေ့ကပြောဆိုသဘောတူခဲ့ကြပါတယ်။နှစ်နိုင်ငံအကျိုးတူစီးပွားနဲ့စံတန်မှုတွေထပ်တူကြလာရောကိုယ်လဲတာကိုပါအပါအဝင်မဟာဗျူဟာကိစ္စရဲ့ကြီးတွေကိုသမ္မတဘိုင်ဒန်နဲ့တရုတ်သမ္မတရှီတို့ကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြတယ်လို့သမ္မတအင်ပီတော်ကကြေညာချက်ထုတ်ခဲ့ပါတယ်။စီးပွားရေးဥရိယာတိပြောင်းလဲဖောက်ပြန်မှုနဲ့ကိုဗစ်ကာယောဂါဆိုင်ရာကိစ္စရပ်တွေကိုလည်းအာရုံစိုက်ဆွေးနွေးခဲ့ကြတယ်လို့အမေရိကန်အစိုးရအရာရှိတယောက်ကဆိုပါတယ်။အမေရိကန်အပြင်အင်ဒိုပစိဖိတ်ဒေသနဲ့ကမ္ဘာတဝန်းငြိမ်းချမ်းတည်ငြိမ်နဲ့တာယာဝါပြောရေးအတွက်နှစ်နိုင်ငံကြားအပြိုင်ဆိုင်တွေပဋိပက္ခဘက်မရောက်အောင်သမ္မတဘိုင်ဒန်အဓိကထားဆွေးနွေးခဲ့တယ်လို့လည်းအင်ပီတော်ကဆိုပါတယ်။တရုတ်ဆိုရပိုင်းသတင်းမီဒီယာတွေမှာတော့အမေရိကန်ရဲ့တရုတ်ဆိုင်ရာမူဝါဒတွေကြောင့်နှစ်နိုင်ငံဆက်ဆံရေးပြင်းပြင်းထန်ထန်ထိခိုက်ခဲ့ရတယ်။ဒါပေမဲ့ပြန်ကောင်းအောင်ကြိုးပမ်းသွားမယ်လို့တရုတ်သမ္မတကပြောခဲ့ကြအောင်ဖော်ပြခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကနေကာတာလီကျောင်းလိုင်းခီးသည်တင်လေယာဉ်ကိုဒိုဟာမြို့စီထွက်ခွာပြန်တန်းခွင့်အတွက်တာလီဘန်တွေကမနေ့ကခွင့်ပြုလိုက်တာကြောင့်အမေရိကန်နိုင်ငံသားတို့အာဖဂန်ကနေထပ်ပြီးတော့ထွက်လာကြပြီလို့အမေရိကန်နိုင်ငံသားရေးဝန်ထမ်းကပြောပါတယ်။အမေရိကန်နိုင်ငံသား30ကျော်နဲ့တရားဝင်အမြဲတမ်းနေထိုင်ခွင့်ရရှိသူတွေကိုလေယာဉ်ပေါ်မှာလိုက်ပါဖို့ကျွန်တော်တို့ဖိတ်ကြားခဲ့ပါတယ်။အားလုံးကတော့အာဖဂန်ကနေထွက်ခွာမယ်လို့လုံးလုံးလေးကမဆုံးဖြတ်ကြပါဘူး။အကြောင်းပြချက်အမျိုးမျိုးပေးကြပါတယ်။တချို့ကအချိန်ယူစဉ်းစားကြနေတယ်လို့ပြောပါတယ်။ ကျူက လည်း သူတို့ မိသားစု တွေ ရှိတဲ့ အတွက် ဆက်ပြီး နေကျင် ကြတယ် စေကူသားဖို့ အတွက် ဆက် နေကျင် တယ် ဆိုပြီး ပြောတဲ့ သူတွေ လည်း ရှိ ပါတယ် လို့ အမေရိကန် နိုင်ငံသားဤဝန်ထမ်းတော် ပြောခွင့်ရ net price က မနေ့က သတင်းစာ ရှင်းလင်းပွဲ မှာ ပြောသွားပါတယ် American တပ်ဖွဲ့ ရုတ်သိမ်းလိုက်တဲ့ အော်ဂိုလာ 31 နေ့ နောက်ပိုင်း ပထမ အကြိမ် တိုင်းပြည်က ထွက်ခွာခြင်းတဲ့ တွေကို တာလီဘန် ဘက်က ပူးပေါင်း ဆောင်ရွက်မှု နဲ့ မနေ့က ကယ်တင်ခွင့် ရရှိ သွားတာ ပါ လင်းပေါ် မှာ American နိုင်ငံသား တွေ အပါအဝင် နိုင်ငံသား 200 ကျော် ပါတယ် လို့ AP သတင်းဌာနက ပြောပါတယ် American ပြည်တော်စု အနေနဲ့ အာဖဂန်က ထွက်ခွာတဲ့ American နိုင်ငံသားတွေ နဲ့ American တပ်ဖွဲ့ဝင် တွေ အတွက် အလုပ်လုပ်ပေးခဲ့တဲ့ အာဖဂန် နိုင်ငံသားတွေ အပေါ် ကယ်ဆယ်ရေး လုပ်ငန်းတွေ ဆက်လက် လုပ်ခဲ့တော့မှာ ဖြစ်တဲ့ အကြောင်း American အမျိုးသားလုံခြုံရေး ကောင်စီ ပြောခွင့်ရ Emily Horney က လည်း သတင်းစာ ရှင်းလင်းပွဲ ထုတ်ပြန်လာပါတယ်
Afghanistan မှာ တော့ Taliban တွေက ဆန္ဒပြသူတွေကို ပို့ချမ်း ဖတ်နေပါတယ် ဒါပေမဲ့ စီးပွား လူမှု တံမခံ ရစေဖို့ လည်း လမ်းလျှောက်ဖို့ ကုလသမဂ္ဂ ဘက်က တောင်းဆိုလိုက်ပါတယ် Taliban တွေအနေနဲ့ ငြိမ်းချမ်း စွာ ဆန္ဒပြချစ်ချက်သူတွေကို တကယ့်ကြီးစံ စစ်တွေ လက် ကင်ထုတ်တွေ နဲ့ နောက်ကြဖို့တွေပါ သုံးပြီး ပို့ချမ်း ဖတ် ဖြုတ်ခွဲလာတာ ကြောင့် ဆန္ဒပြသူ အနည်းဆုံး 4 ဦး သေခဲ့ပြီး ပြည်လို့ ကုလသမဂ္ဂ လူခွင့် ရုံက ဒီနေ့ ပြောလိုက်ပါတယ် ကုလ လူခွင့် ဆိုင်ရာ ပြောခွင့်ရ Rabina Shamdan Sani က အာဖဂန် ဆန္ဒပြသူတွေရဲ့ အိမ်တွေကို တရင်ချင်း လိုက်ရှာနေတာ တွေ လုပ်နေတဲ့ သတင်းတွေ ရထားတယ်လို့ ဇနီဘာက လူခွင့် ဆွေးနွေးပွဲမှာ ပြောလိုက်ပါတယ် အခုလိုချိန်မှာ Taliban တွေ လက်ထက် ဒေါ်လာ ဘီလီယံ ချီ ပိုင်ဆိုင်မှု နဲ့ အလွန်ငွေ တွေ မရောက်အောင် နိုင်ငံတကာ ဘက်က ထိန်းထားတာ ကြောင့် လူသားချင်း စာနာမှု နဲ့ စီးပွားရေး အခြေအတွေ တွေ ဆွလာနိုင်တယ် လို့ ကုလသမဂ္ဂက သတိပေးခဲ့လိုက်ပါတယ်ခင်ဗျာ
American နိုင်ငံရဲ့ကို ကုန် ပစ္စည်း တင်ကို ပို့ခွင့် ပြီးခဲ့တဲ့ နှစ် ကတည်းက ပိတ်ပင် ခံထားရတဲ့ Malaysia နိုင်ငံ Top Glove Corporation လက်အိ ကုမ္ပဏီက သူတို့ ပစ္စည်းတွေကို American ကို တင်ပို့ခွင့် ရောင်းချခွင့် ပြန်ရပြီ လို့ ဒီကနေ့ ပြောပါတယ် အဲ့ဒီစက်ရုံရဲ့ ဒီ ကုမ္ပဏီရဲ့ စက်ရုံတွေမှာ အလုပ်သမားတွေကို အနိုင်တက်ပြု မတော်မတရား လုပ်ခဲ့တာ တွေ ရှိခဲ့တယ် ဆိုတော့ ခိုင်လုံတဲ့ အထောက်အထားတွေ ရထားပြီ လို့ ပြီးခဲ့တဲ့ match လမှာ American အာဏာပိုင်တွေက ပြောခဲ့ပြီး 2020 ပြည့်နှစ် ဇူလိုင်လက စပြီးတော့ အဲ့ဒီ ကုမ္ပဏီ ထုတ် တစ်ခါသုံး လက်အိတ် တွေ တင်သွင်းကို ပိတ်ပင်ခဲ့တာ ပါ ဒီ Top Glove ကုမ္ပဏီ ဟာ လက်ကန်အိတ် တွေ ထုတ်တဲ့ ကမ္ဘာ အကြီးဆုံး ကုမ္ပဏီ ဖြစ်ပါတယ် အခုတော့ စက်တင်ဘာလ 10 ရက်နေ့က စပြီးတော့ သူတို့ရဲ့ လက်ကန်အိတ် တွေကို American စစ်ကန် အားလုံးက နေ ပြန်လည် ပို့ခွင့် ရပြီ လို့ Top Glove ကုမ္ပဏီ ကပြောတာ ဖြစ်ပါတယ် သူတို့ရဲ့ စက်ရုံ အားလုံး မှာ အတင်းအဓမ္မ လုပ်ပိုင်း လုပ်အားပေး စီခိုင်းတာ မျိုး တွေ ဖြည့်ရှင်းပြီး သွားပြီ လို့ တီးကြား လွတ်တဲ့ Impact ကုမ္ပဏီ အကြံပေးရဲ့ အစီရင်ခံစာကို ကိုးကားပြီးတော့ Top Glove ကုမ္ပဏီ က April မှာ ပြောခဲ့ပါတယ် ခင်ဗျာ
စက်တင်ဘာလ 10 ရက် တောက်ကြနေ့ရဲ့ ထိတ်တန်းရောက် သတင်းတွေကို ကိုဝင်းမင်းနဲ့ ကိုအောင်မြတ်သူတို့က ပြောပြပေးခဲ့တာ ဖြစ်ပါတယ်ရှင် အခုဆက်ပြီးတော့ တောက်ကြညရဲ့ နောက်ဆုံးရ သတင်းပေးပို့ချက်တွေကို တင်ဆက်ပေးခြင်းပါတယ် မကွေးတိုင်းဂံကောခရိုင်နယ်က နှမ်းခါကျေးရွာမှာ စစ်ကောင်စီတပ်နဲ့ ဒေသခံ ကာကွယ်ရေးတပ် PDF တပ်ဖွဲ့တွေ ဒီကနေ့ စက်တင်ဘာလ 10 ရက်နေ့ တောက်ကြနေ့ မနက်ပိုင်းတုန်းက တိုက်ပွဲဖြစ်ပွားခဲ့ပါတယ် မနေ့ စက်တင်ဘာလ 9 ရက်နေ့ ကြာသပတေးနေ့ကလည်း နှမ်းခါအပါအဝင် အနီးအနားမှာရှိတဲ့ ရွာတချို့ကိုစစ်တပ်ကနေ ဝင်ပြီးတော့ တိုက်တဲ့အတွက် ဒေသခံ ကာကွယ်ရေးအဖွဲ့တွေနဲ့ ပြစ်ခတ်တိုက်ခိုက်မှုတွေ ရှိခဲ့ပါတယ် အဲ့လို တိုက်ပွဲတွေ ဖြစ်ပြီးတဲ့နောက်မှာ ရွာ 3 ရွာထပ် မင်းဲကို စစ်တပ်ဘက်က မီးရှို့ခဲ့တယ် လို့ ဒေသခံတွေက ပြောပါတယ် ဒီတိုက်ခိုက်မှု အတွင်မှာ ဒေသခံ 10 ယောက်ထပ် မင်းဲလည်း အသက်ဆုံးခဲ့ရပါတယ် ဒီအကြောင်းအပြည့်အစုံ ရန်ကုန်က လာတဲ့ သတင်း ကိုကျော်ကျော်သိန်း ပြောပြပေးပါရှင်
နန်းခါကျေးရွာမှာ ဒီကနေ့ စက်တင်ဘာလ 10 ရက် တောက်ကြနေ့ကစစ်တပ်နဲ့ ဒေသခံ ကာကွယ်ရေးအဖွဲ့တွေ မနက်ပိုင်းမှာ တိုက်ပွဲဖြစ်ခဲ့ပါတယ် တိုက်ပွဲဖြစ်ပြီးတဲ့နောက် စစ်တပ်ကနှမ်းခါကျေးရွာက နေအိမ်တွေကို မီးရှို့သွားခဲ့တယ် လို့ နှမ်းခါကျေးရွာသားဒူက VOA ကို ပြောပါတယ်
ကျွန်တော်တုံးချက်လာရင်ခမန်းကြီးတုံးချက်လာရင်တော့ကြာသွားတယ်ဗျာဒီနေ့ကတူကကျွန်တော်တပွဲဖြစ်တဲ့ကြောင့်ဒီဟိုတက်လာရေးဖြစ်တဲ့ချိန်မှာတူကဟာလေကုံကုံတူကတက်ပွဲသူတို့ကြီးချီတော့ကြာတော့ကျွန်တော်ကျန်နေအရာမပြောင်းပြန်နောက်ဆုတ်တဲ့ချိန်မှာတူကဓာတ်ရုံကိုပတ်ပြီးမှမီးရှို့တော့ဗျာနန်းခါကြီးဟာအင်ဂျီတထောင်လောက်ရှိတဲ့ရွာကြီးဖြစ်ပြီးအင်ဂျီတော်တော်များများမီးလောင်သွားခဲ့ပါတယ
တေဆုံးတာတွေရှိခဲ့ပါတယ်စစ်တပ်ကလက်နက်ကြီးတွေဆက်တနတ်တွေနဲ့ပစ်ခတ်ပြီးနေအိမ်တွေကိုလည်းမီးရှို့ခဲ့တယ်လို့ဒေသခံတူကပြောပါတယ
်ဒါဟုတ်လားဒါလမ်းမကြီးတွေမှာသူတို့ဒီလိုလမ်းမကြီးကြီးတွေကသူတို့တရားတွေကြည့်ရတယ်အာမြေရလာမြေရတည်ဆုံးလာတော့တည်ဆုံးမှုကဒီဒီဖတ်ဖတ်ဗာပြည့်နေတဲ့ဒီဒီတည်ဆုံးလာတော့18ရက်ပြည့်တယ်ဗျအဲ့ဒါ900ဖတ်ပေါ်မြန်ကဖတ်ပါရဲ့ဗျ100ပေါင်းအဲသူတို့ကလမ်းမရှိနေတာအထူးဆိုတော့ရင်းရလာရင်းကနေတော့သူတို့ကတော့ဒါတော့တော့ပါသူတို့ကတော့ရာတီထိုးဝင်ဝင်နာအင်းမျိုးအင်းမျိုးရှေ့ဒါအခုမျိုးကဒီဒီတဲ့အင်းမျိုးလုံးတွေတော့သူတို့ကတောင်းကြနေရတယ်မြေရကအဲ့ဒီမျိုးကိုကဖတ်ပေါ်လုံးလုံးဆိုတော့မြန်ကဖတ်ပေါ်ငါးလုံးဆိုတော့ပုံလုံးဆိုတယ်သူတို့ ဒီဘက်ကနေဒါတက်နေရရင်းနှီးနေတော့ဒီနေ့ဒီနေ့ဒီနေ့မှာဆင်းနေတဲ့အမျိုးသားအင်ဂျီယောပါဝါဒီပြန်ရှိတယ်ဝမ်မန်ရှိတယ်အမျိုးသားတွေ
စစ်ကောင်စီဘက်ကတော့စက်တင်ဘာလ9ရက်နေ့လည်တနာရီလောက်မှာစစ်တပ်ကမြန်မာပြည်ငြိမ်းရေးလုပ်ငန်းတွေလှုပ်ဆောင်နေချိန်မြင်သားကြီးရွာအဝင်းမှာ PDF 50လောက်ကလက်နက်ငယ်တူမီတနတ်တွေနဲ့တိုက်ခတ်တိုက်ခိုက်ခဲ့လို့လူမျိုးရေးတပ်ဖွဲ့တွေကပြန်လည်တိုက်ခတ်ခဲ့ချိန် PDF တွေကအရှိတ်ဘက်ကိုစုခွာထွက်ပြေးသွားခဲ့ပြီးလက်နက်တွေတင်းစီရမိတယ်လို့သတင်းထုတ်ပြန်ထားပါတယ်။မကွေးတိုင်းထဲမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်အကြောင်းတိုက်ပွဲတွေမိလာကဆလို့မကြာမကြာဖြစ်ခဲ့ပြီးနောက်စစ်တပ်ကဂံကောခရိုင်တွေကဂျေးရွာတွေကိုမကြာခဏဆိုးသလိုဝင်ရောက်ရှာဖွေပြီးရှင်းလင်းဖမ်းဆီးတာတွေလုပ်နေတာပါ။တိုက်ပွဲကြောင့်ဒေသခံတောင်းနဲ့ချီအိုးဝင်စွန့်ထွက်ပြေးတင်းရှောင်နေကြရပါတယ်။ဒီကနေ့စစ်တပ်ကမီးရှို့ခဲ့တယ်ဆိုတဲ့နန်ခါဂျေးရွာဟာမိလာ28ရက်နေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်အကြောင်းတိုက်ပွဲဆဖြစ်ခဲ့တဲ့နေရာနားမှာတည်ရှိတဲ့ရွာဖြစ်ပါတယ်ခင်ဗျာ
။မကွေးတိုင်းဂံကောခရိုင်နှံခါကျေးရွာကနောက်ဆုံးအခြေအနေကိုကြော်ကြော်သိမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယားပြည်နယ်ဘောလခဲဘက်ကအခြေအနေကိုလည်းတင်ပြပေးကြပါတယ်။ကယားကရင်ပြည်နယ်ဘောလခဲမြို့နယ်တွေကနန်းဖဲကျေးရွာအပေါ်မှာဒီစစ်တပ်ကနေလက်နက်ကြီးကြီးနဲ့ပစ်ခတ်တာကြောင့်နှမ်းခုန်နေတဲ့အမျိုးသမီးတဦးသေဆုံးပြီးတော့ကလေးငယ်တွေအပါအဝင်၄ဦးဒဏ်ရာရခဲ့တယ်လို့မိသားစုဝင်က VOA မြန်မာပိုင်းကိုပြောပါရယ်ဒဏ်ရာရတဲ့သူတွေကိုစေုံပို့ဖို့ကူညီပေးခဲ့တဲ့ပရဟိတသမားတဦးကိုလည်းစစ်တပ်ကနေဖမ်းဆီးသွားပါတယ်အဲ့ဒီနေရာတဝိုက်မှာအခုရက်ပိုင်းကတိုက်ပွဲတွေမရှိပေမဲ့လို့စစ်ကောင်စီတပ်ဖက်ကပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါရယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းနှမ်းလောင်ပြောပြပေးပါရှင်
ပေါ်လခဲမြို့နယ်နန်းဖဲကျေးရွာဖက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့စက်တင်ဘာလ9ရက်ကြာရပိနေ့ကပြစ်ခတ်မှုအတွင်းတောင်ယာထဲမှာနှမ်းခုန်နေတဲ့အမျိုးသမီးတဦးတေဆုံးပြီးတော့တောင်ယာထွက်နှမ်းခုန်သူ18ဦးလောက်ဘေးလွတ်ရာကိုထွက်ပြေးချင်းလက်နက်ကြီးကြီးကြာလာပြီးတချို့ကလည်းဒဏ်ရာရခဲ့ကြတယ်လို့ဒဏ်ရာသူတယောက်ရဲ့မိသားစုဝင်က VOA ကိုပြောပါတယ်
တောင်ယာမှာသွားတဲ့လူတွေလေအဲ့ဒါမနာချင်မှာကလက်နက်ကြီးထုတာကြတော့ရာကန်ပြီးထုတော့သူကပြေးရလေပြေးတော့ပြေးချစ်ကုန်ကြတာကျမတို့တောင်ရလူပေါ့နော်ကလေးမတယောက်တော့ဖွဲ့ချီပြီးပါပြီးတော့ကျမရဲ့ဟိုအမျိုးသားရဲ့ညီတယောက်ကတော့အသေးသားဖြစ်နေတယ်ဟိုဘိုက်မှာထိသွားတာပေါ့နော်ဘိုက်ပေါက်သွားတာတည်တဲ့လူကတော့တယောက်ဒါရရဒါက၄ယောက်အသေးသားကဟို၄ယောက်စလုံးပေါ့နော်အေးအဲ့ဒီတောင်ရသွားတဲ့လူတော့တတိကျတာတော့အသာထွက်တာနဲ့တခါတည်းကိုရောက်လာတာပဲအဲ့မှာ50ချိတ်အဆက်မပြတ်ဘူးလက်နဲ့ကြည့်ရတော့ကျမလည်းမမှန်တော့သူတို့ကတော့60မမှလို့တော့ဖြစ်နေတယ်တိုက်ပွဲနဲ့ဖြစ်ပြီးနဲ့ရန်ကန်ပြစ်နေတာ
အခုလက်နက်ကြီးကြီးကြတဲ့နေရာတွေမှာလက်ရှိတိုက်ပွဲတွေမရှိပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့ဩဂုတ်လကတော့ပေါ်လခဲမြို့နယ်ထဲမှာကရင်နီတပ်မတော် KA ကရင်နီအမျိုးသားကာကွယ်ရေး KNDF အဖွဲ့တို့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။စက်တင်ဘာ9ရက်နေ့ကစစ်တပ်ဖက်ကလက်နက်ကြီးကြီးပစ်ခတ်မှုကြောင့်အသက်23နှစ်အရွယ်မှတ်ဖိုးမှုအသက်23နှစ်အရွယ်မောင်ထက်ဇေယဝင်းအသက်16နှစ်အရွယ်မောင်ညင်ကြီးစိုးကြိုင်အသက်16နှစ်အရွယ်မထေးလာပေါ်နဲ့အသက်40အရွယ်ဦးလယ်မှုတို့လေးဦးလဲကြီးစားထိမှန်တရားရခဲ့တယ်လို့အကူအညီပေးသူတို့ကပြောပါတယ
်။ဒီကောင်ကတော့9ယောက်ပေါ့ကျွန်တော်ကတော့4ယောက်ကိုအချင်းကြီးကထုံးနိုင်တယ်။ဒါနဲ့ကတော့ဒီကိုစီယာဝင်းဆက်က73နှစ်ဘယ်ကောင်စထိမှန်တာဖေလာပေါ်ကအသက်16နှစ်အဲ့သူကတော့ဘယ်ဘက်ပေါင်မှာစထိမှန်တာလဲ။နောက်တစ်ယောက်ကတော့ညီညီစိုးကြံအသက်16နှစ်ဒါတဲ့မနေ့ကပေးပါဘောနော်ဒါပဲချမ်းနေပဲဒီမှန်တာနောက်တစ်ယောက်တော့နည်းနည်းတဲ့အချင်းကြီးဆိုတဲ့ဦးလေမူးဘောနော်အစောပိုင်းတော့ကတော့ပိုထက်စရာဝင်ရအဖေသူကတော့ဒါပဲဝန်ပိုင်းဖြစ်ကြတာမှာဦးလူပါတော်ဆက်တဲ့အနေအထားမျိုးရှိတော့
လက်နဲ့ကင်တက်ခဲ့သူတွေမဟုတ်ပဲနဲ့တာမန်တောင်ယာစိုက်စားနေကြတဲ့ဒေသခံပြည်သူတွေအပေါ်အခုလိုတက်ခဲ့မှုတွေလုပ်နေတဲ့အတွက်ထိခိုက်မှုဆုံးရှုံးမှုကြီးမားတယ်လို့ဒဏ်ရာရသူမိသားစုဝင်ကဆက်ပြောပါတယ်
ကလေးမျိုးခုချိခိုင်းမှုရှိသွားတော့ကျမတို့တော့တော်တော်ဆုံးရှုံးမှုရှိပြီပေါ့နော်။တောင်ရအနေနဲ့လည်းဆုံးရှုံးမှုရှိတယ်။မိသားစုစည်းပွားရေးတွေလည်းတော်တော်ချိခိုက်သွားတယ်။ပြီးတော့အခုဖြစ်လာတဲ့ဟာမျိုးကြတော့တိုက်ပွဲဖြစ်လို့ညံ့ညံ့ခိုင်ရရင်ကျမတို့ကဟိုမပြောလို့ဘူးပေါ့နော်။အခုကကြတော့ဟိုတောင်ရသွားတဲ့အချိန်ပြည်သူတွေပဲရှိတဲ့အချိန်မှာအဲ့လိုမျိုးဖြစ်သွားတာတော့မတရားဘူးမတရားဘူးလို့ပဲကျမထင်တာပေါ့။
ကြည်တိမှန်တရားရသူတွေပေါ်လခဲမြို့မှာရှိတဲ့စစ်ဆေးရုံမှာကုသမှုခံယူနေကြတယ်လို့မိသားစုဝင်တွေကပြောပါတယ်။တရားရသူတွေကိုဆေးရုံကိုကူညီပို့ဆောင်ပေးခဲ့တဲ့ပရဟိတသမားတဦးကိုလည်းစစ်ဆေးမင်းမြန်းစရာရှိတယ်ဆိုပြီးစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားပါတယ်။သူ့ကိုခေါ်ဆောင်သွားတာ24နာရီကျော်သွားပြီဖြစ်ပေမဲ့ပြန်လွတ်မလာသေးတာကြောင့်မိသားစုဝင်တွေဒေသခံတွေစိုးရိမ်နေကြပါတယ်။
နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ကောင်စီဘက်ကဒီစီစဉ်နေတဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးအခြေအနေတွေအကြောင်းတင်ပြပေးကြပါမယ် အကျန်းဖတ်မှုနဲ့ပတ်သက်နေတဲ့သူတွေကိုခေါ်လုံခွင့်နေထိုင်ခွင့်ပေးထားတယ်အစာဦးတွေကိုတင်စီမယ်လို့စစ်ကောင်စီအကျန်းဖတ်မှုတိုက်ဖြတ်ရေးဗဟိုအဖွဲ့ကထုတ်ပြန်လိုက်ပါတယ်အင်ရှင်နေအနေနဲ့အင်ငါးနေတဲ့သူတွေနဲ့ပတ်သက်တဲ့အကြောင်းတပ်ဆိုင်ရာအုပ်ချုပ်ရေးမှုယုံတွေကိုအတိပေးရမယ်တာဝန်ရှိတယ်လို့စက်တင်ဘာလ9ရက်နေ့နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားတာပါဒီ
င်အဲ့ဒီနေအိမ်တက်ခန်းတွေကိုတပ်သိကံအဖြစ်သိမ်းဆည်းရမှာဖြစ်တယ်လို့စစ်ဆေးပေါ်ပေါက်ရင်နိုင်ငံတော်ဘဏ္ဍာဖြစ်သိမ်းယူမယ်လို့စစ်ကောင်စီရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဗဟိုအဖွဲ့ကစက်တင်ဘာလ9ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။တင်ရှင်တွေအနေနဲ့ကိုယ့်ရဲ့နေအိမ်တက်ခန်းတွေကိုငှားတော့မယ်ဆိုရင်ငှားနေသူရဲ့ကိုယ်ရေးအချက်အလက်အထောက်အထားအပြည့်စုံကိုတက်ဆိုင်ရာအုပ်ချုပ်ရေးမှူးရုံးတွေမှာအစင်းတိုင်မုန်းနဲ့တနည်းဖြစ်စရာတွေ့ရင်တက်ဆိုင်ရာကိုချက်ချင်းသတင်းပို့ဖို့တာဝန်ရှိတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။နေအိမ်တက်ခန်းတွေမှာနေထိုင်ပြီးအကြမ်းဖက်မှုကျူးလွန်တာတွေ့ရှိရင်နေအိမ်တိုက်ခိုင်းပန်ရှင်မှာလဲတာဝန်ရှိပြီးတိစဲဥပဒေနဲ့အရေးယူသွားမယ်လို့သတိပေးထားပါတယ်။စစ်ကောင်စီကဩဂတ်လ၁ရက်နေ့ကပြင်ဆင်လိုက်တဲ့အကြမ်းဖက်မှုဥပဒေအရအခုလိုအရေးယူသွားမယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။မန္တလေးနဲ့ရန်ကုန်မြို့တွေကနေအိမ်တချို့မှာသူတို့အဆိုအကြမ်းဖက်သမားတွေနေထိုင်စရဲချပြီးလက်နက်ကင်တိုက်ခိုက်မှုတွေလုပ်ခဲ့တာကိုလည်းစက်တင်ဘာ9ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရန်ကုန်မြို့ဘက်ရထားပေါ်မှာရဲတပ်ဖွဲ့ဝင်9ယောက်တိစုံနေတဲ့တိုက်ခိုက်မှုလုပ်ခဲ့သူတွေရန်ကုန်မြို့နေအိမ်တွေတိုက်ခန်းတွေမှာကာလတူငှားရမ်းနေထိုင်ခဲ့ကြတယ်လို့စစ်ကောင်စီထုတ်ပြန်ချက်မှာပြောထားပါတယ်။တာမျိုးတွေနောက်ထပ်ဖြစ်မှာကိုကောက်ွယ်ဖို့အင်ရှင်တွေမှာတာဝန်ရှိတယ်လို့အကြမ်းဖက်မှုတိုက်ဖျက်ရေးဗဟိုအဖွဲ့ကထုတ်ပြန်တဲ့အပေါ်တာမွေမြို့နယ်ကတိုက်ခန်းပိုင်ရှင်တဦးကတော့မဖြစ်သင့်ဘူးလို့ပြောပါတယ
်။ကျွန်တော်လောက်ခိုင်းတာရောကျွန်တော်တို့ဘယ်လိုလုပ်ပေးရမလဲ။မဖြစ်ကိုမဖြစ်နိုင်တော့သူတို့ကခိုင်းတာ။လာငားတဲ့သူတွေကျွန်တော်တို့ကတေချာစစ်စစ်ပြီးတော့မှကျင်းတော့ပါပဲ။တောက်ရှုပ်ကြည့်တော့သူတို့ဘာလုပ်လဲဆိုတော့ကျမတို့ဘယ်လိုလိုက်ကြည့်ရ။တခုခုဖြစ်တယ်ဆိုတော့အိမ်လဲတေချာရမယ်လူလဲဖမ်းတာ။သူတို့ကိုယ်ကြီးအချမ်းလက်ကိုဖြစ်ပြီးလို့ပြောတာ။ဘာလို့ကိုယ်ကြီးအချမ်းလက်မျိုးကျမတို့ကတောင်းအောင်။ဟိုတကယ်လို့မင်းလို့ဆိုဘသူကအဲ့ဒါကိုတည်ကြပေးမယ်။အခုကျမတို့ကအိမ်လဲမငါတာ။ငါလဲမငါရဲ့တော့မဖြစ်နိုင်တာယူလောက်ခိုင်းနေတဲ့ဥစ္စာကြီးတော့ကျမတို့လည်းဘယ်လိုလုပ်ရမှန်းမသိဘူး။စိတ်တည်းလဲဆင်းရဲ။
မြန်မာနိုင်ငံမှာဆင်အာနာရှင်အဆုံးသတ်အောင်ခုခံတော်လှန်စစ်ပွဲစတင်နေပြီလို့ဇာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကစက်တင်ဘာလ9ရက်နေ့ကကြေညာထားပါတယ်။ဒီစစ်ပွဲမှာတနိုင်ငံလုံးအတိုင်းအတာနဲ့တွန်းလှန်ကြဖို့လည်းတိုက်တွန်းထားပါတယ်။အခုခုခံတွန်းလှန်စစ်ပွဲစပြီလို့ကြေညာထားတဲ့အချိန်အခုလိုအိမ်ငှားသူတွေအပေါ်သတိပေးချက်ထုတ်တာနဲ့ပတ်သက်လို့တရားလွတ်တော်ရှေ့နေတဲ့ဦးကသူ့အမြင်ကိုအခုလိုပြောပါတယ
်။ရမ်းတမှုတဲ့ဒီဥပဒေမှာဟိုအဲ့ဒါတွေနိုင်ငံမှာဒီအစိုးရကြီးရမယ်ဆိုတာပါတယ်။ပါတော့အခုနောက်ပိုင်းလေသူကဒီပြည်ရဲ့ဒီနေတော့တောင်းငါကကြာနေမဆွဲတော့အပြင်ဘုတ်ကတည်းကဒီဥပေပုံမှာ52နဲ့ဆွဲအဲ့တော့52နဲ့ဆွဲလို့ရှိရင်အခုနဲ့ပတ်သက်တဲ့သူစီးတွေပေါ့တိုက်ခန်းလို့စံမီလို့အိမ်လို့အဲ့လိုမျိုးတွေကြားတယ်အကုန်လုံးကနိုင်ငံမှာအစ်စိန်ရတယ်ပြန်လာတဲ့လူတွေကကြားရတဲ့ဆုံးရှုံးတာပေါ့နောက်တော့လည်းသူပြင်လိုက်ပြီးတော့ဒီဒီပြည်ရဲ့ဩဂုတ်ကတည်းကသတ်ပြီးတော့ပြန်ပေးမှုတက်သေးတူဝင်ပုံမှန်52မှာနောက်ကသတ်ပြီးတော့ပြန်ခန်းရစ်ပြီးအစ်စ်ဖတ်ကျိုးလိုက်ပြီးတော့တိုက်တယ်မှာဆိုဒီအာပြီးတဲ့လူ၊ကုလူရဲ့လူ၊ကားငှားပြီးတဲ့လူ၊နောက်ကိုလက်ခံထားတဲ့လူ၊ဖွဲ့ပြီးတဲ့လူ၊ဟိုစီးခံမာရီသုံးဝင်ပြီးတဲ့လူအဲ့ဒါတွေကဖြတ်ချက်ထားတယ်ပြီးရင်အဲ့ဒါတွေကနိုင်ငံမှာတင်းမှုအစီအစဉ်ရှိရပါဘူး။တနည်းပြောရင်တော့ဟို NUG နဲ့ PDF ကိုရပ်တည်မရအောင်လုပ်တဲ့သဘောပါပဲ
။ဩဂတ်လ3ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီစဲအစမ်းဖတ်မှုတိုက်ဖြတ်ရေးဥပဒေကိုထပ်တိုးပြင်ဆင်ခဲ့ပြီးဒီထဲမှာအစမ်းဖတ်လုပ်ရတဲ့အတွက်ငွေကြေးထောက်ပံ့သူတရင်ပို့ဖို့ပြက်ကွက်သူတွေကို6နဲ့3နှစ်ကနေ9နှစ်အထိချမှတ်နိုင်တယ်လို့ဖြေဆွတ်ခဲ့ပါတယ်။အစမ်းဖတ်အုပ်စုဖွဲ့စည်းဖို့နဲ့အစမ်းဖတ်အုပ်စုတစ်ခုခုမှာပါဝင်လှုပ်ရှားဆောင်ရွက်တာအဖွဲ့ဝင်တွေကိုဖမ်းဆီးရေးယူတာတွေမလုပ်ရအောင်ထိန်ချမ်းတာခိုးလုံပိုးအောင်ခွင့်ပေးတာအဆောက်အုံကိုအသုံးပြုခွင့်ပေးတာငွေကြေးထောက်ပံ့တာတနည်းနည်းနဲ့ကူညီတာစုဝေးခွင့်နဲ့စည်းဝေးပြုလုပ်ခွင့်ပေးတာတယူပို့ဆောင်ရေးစီစဉ်ဆောင်ရွက်ပေးတာအပြင်အကြမ်းဖက်လုပ်ငန်းတွေဆောင်ရွက်ရမှာဖြစ်စေတဦးဦးကိုပါဝင်စေဖို့တိုက်တွန်းစီရင်သိမ်းသွင်းတာဝါရဖြန့်တာနဲ့စုဆောင်တာတွေကိုတွေးရှိရင်6နဲ့9နှစ်အထိချမှတ်နိုင်တယ်လို့ဥပဒေထဲမှာပြောထားပါတယ်။ရန်ကုန်မြို့အပါအဝင်မြို့တချို့မှာစစ်ကောင်စီကညဘက်အစင်းစစ်ချဖွေတာတွေကိုလည်းမကြာခဏဆိုသလိုလုပ်နေပြီးအစင်းစစ်ချိန်ဖမ်းဆီးခံရသူတွေလည်းရှိနေပါတယ်ရှင်။
မကင်ဖြူတွေပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တရုတ်ဆိုးရနဲ့ NND ပါဝင်နိုင်ငံရေးပါတီကြီးတွေနဲ့တွေ့ဆုံပွဲအကြောင်းသတင်းကိုတင်ဆက်ပေးကြပါမယ် Tio Community Party Gani Viro Timu Jimbare Asha Nanya Party Mia Twisum Weguro Amyota Democracy Apojo NND Party Abawi Piringa Nanya Party Li Ku Tayo Kebare Piring Nanya Show Tree Shane Nila Chema Akulomu Piringa Nanya Party Jidin Tio Soya Twisum Muha Tuye a Chomio Loyata Pietelu Nanya Lila Duriga Shumiamare Yangonga Lare Didre Koyana Jobia Bibashin
တရုတ်ကွန်မြူနတီပါတီကဖိတ်ကြားခြင်းပါတယ်နိုင်ငံရေးပါတီများပေါင်းစည်းဆွမ်းအားနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးစီစဉ်ဆိုတဲ့စက်တင်ဘာ9ရက်ကလို့တဲ့အွန်လိုင်းတွေ့ဆုံမှုတရက်ကိုအာရှနိုင်ငံပေါင်း16နိုင်ငံက ဒီတွဲဆောင်ဘွဲကိုတရုတ်ကွန်မြူနတီပါတီကအုပ်စုနှစ်စုခွဲပြီးနိုင်ငံရေးပါတီတွေကိုတီးကြားခွဲတွေ့ခဲ့တာပါအုပ်စုအိမ်မှာပြည်ခိုင်ဖြိုးပါတီနဲ့လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီတို့ပါပြီးတော့အုပ်စုဘီမှာတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD
နေရာမှာဒီကထားဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲကိုတက်ခဲ့တဲ့ပြည်ခံရေးပါတီရဲ့ဘိုလ်လူငယ်ရေးရာကော်မတီကဒုတိယဌာနမှဒေါက်တာတန်းစောလင်ကဗီဒီယိုကိုပြောပါတယ်။အဲတော့ဒီပါတီအနေနဲ့ကလည်းစီစီကသူကစစ်တရားရှိသွားပြီဆိုတော့သူတို့နိုင်ငံရေးနဲ့ပင်မှာတော့ဒီကြောင့်ပါတယ်။ဒါကျွန်တော်ကတော့ကျွန်တော်ပါတီရဲ့စက်ကတ်ကနိုင်ငံပါတီရာလို့တော့လည်းဒါလူတိုင်းသိထားတဲ့နိုင်ငံပါတီလို့ ဆိုမဲ့စင်ကာပူရှိတယ်၊နီပေါ်ရှိတယ်၊ဟောအင်ဒိုနီးရှားရှိတယ်၊မလေးရှားရှိတယ်၊ထိုင်းလန်ရှိတယ်။အောက်စုဒီမှာတော့တရုတ်ကွန်မြူနတီပါတီနဲ့ဥပပေါင်းဆောင်ရွက်ရေးကိစ္စတွေကိုအသာပေးဆွေးနွေးခဲ့ပါတယ်။ဒီအောက်စုဆွေးနွေးပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကစံကြောင်းမျိုးနဲ့အလုံးမှုဆောင်အဖွဲ့ဒူဂထဥပပေါ်တက်ရောက်ပါတယ်။တရုတ်ကွန်မြူနတီပါတီနဲ့အာရှနိုင်ငံရေးပါတီတွေရဲ့အွန်လိုင်းဆွေးနွေးပွဲလုပ်ပြီးတဲ့အခါမှာကိုဗစ် ကျန်ရွေးရှင်းစီလီဒါရှစ်ဖိုရမ်ကိုလည်းNLD ပါတီဘက်ကဆက်ပြီးတော့တက်ခဲ့တယ်လို့ဥပပေါ်ဦးကသူ့ရဲ့ဖေးဆုပ်မှာရေးသားထားပါတယ်။NLD ပါတီသဘောထားရဖို့ပါတီရဲ့ဘူကော်မတီဝင်ဖြစ်တဲ့ဦးအောင်ကြည်ညွန့်ကိုဗီဒီယိုကဆက်သွယ်ခဲ့ပေမဲ့လည်းလက်ရှိအချိန်နဲ့အခြေအနေတွေကြောင့်ဆိုပြီးတော့ဖြေကြားဖို့ညွှန်ဆိုခဲ့ပါတယ်။NLD ပါတီနဲ့ဒီအုပ်စုပြီးမှာပါဝင်ဆွေးနွေးခဲ
ဒီကိစ္စကဝေးချမ်းစွာရှင်းလင်းခြင်းဖြစ်တယ်ဒီကိစ္စကိုဆုံးဖြတ်တယ်အဲ့ဒါကြောင့်ဒီကိစ္စကြတော့ဒီလာထတာလည်းတကယ်ကြီးပြပါတယ်ဒီမြန်မာနိုင်ငံမှာပါဝင်တဲ့အဲ့ဒီငွေကြေးကတာတူးဆူရှင်လေးဖြစ်ရှင်းတာအဲ့ဒါကြောင့်ဒီကိစ္စကိုလည်းပါကြည့်ကြတော့ဒါကျွန်တော်မြန်မာနိုင်ငံမှာပါဝင်တဲ့ဒါလည်းပါကြည့်ကိုခေါ်ပြီးတော့ဒါဒီရဲ့ဒီနိုင်ငံဒီနိုင်ငံတိကျဖို့အတွက ကျောင်းပြည့်ရာကျွမ်းကျင်လက်ဆက်သူလည်းဖြစ်တဲ့ရဲဘော်ဖိုးတန်ကျောင်းကတော့ကျသာရင်းတွေကတွေ့ဆုံပွဲဟာတရုတ်ပြည်ရဲ့အကျိုးမျိုးလောက်ရတစ်ခုသာဖြစ်ကြောင်းဗီဒီယိုကိုပြောပါတယ်ဟုတ်တရုတ်ပြည်ကတော့အခုအစီအဝေးကိုလုပ်လိုက်တာဟာသူတို့တိုင်းပြည်အကျိုးစီးပွားအတွက်လုပ်လိုက်တာပဲသူတို့အကျိုးရှိမယ်သူတို့ထောက်ခံမှုလုပ်နေတဲ့ပါတီတွေကိုသူတို့စီယုံမှုစူးစမ်းတာပဲအဲ့ဒီ ပါတီကိုဖိအဲ့ဒီလိုလုပ်တဲ့အခြေအနေမျိုးရှိပါလေ
နိုင်ငံရေးလှလာသူနဲ့မြန်မာနိုင်ငံရေးကြောင့်ကျင်သူဖြစ်တဲ့ဦးရဲထွန်းတီဘောကတော့NLD လိုလူလူထောက်ခံမှုအများကြီးရှိနေတဲ့ပါတီတရက်ကိုစစ်ကောင်စီဘက်ကဖျက်သိမ်းပြမာကိုတရုတ်စိုးရကမလိုလားသလို NLD မပါတဲ့မြန်မာနိုင်ငံရေးအနာဂတ်ကလည်းတည်ငြိမ်မှုမရှိနိုင်ဘူးလို့ VOE ကပြောပါတယ်မြန်မာနိုင်ငံကနိုင်ငံရေးပါတီ၄ခုပါဝင်အာရှနိုင်ငံရေးပါတီတွေနဲ့တရုတ်ကွန်မြူနစ်ပါတီတို့ရဲ့ online ဆွေးနွေးပွဲကိုအာရှနိုင်ငံပေါင်း16နိုင်ငံကပါတီကိုယ်စားလှယ်ပေါင်းအယောက်400တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ကိုရနိုင်ကြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ viewer ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် bamis@viewingnews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမယ့်နိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံးလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လင်းချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ကနေစက်တင်ဘာလ10ရက်တောက်ကြနေညပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ31 kHz 9383ည၊လိုင်းဒိုမီတာ32 kHz 9383ည၊လိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်။တောက်ကြညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတော့ဒုတိယပိုင်းမှာနားဆင်ရမှာပါ။သုတဆုံးလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာမတိုင်ခင်မှာတော့အခုရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။အမေရိကန်ပြည်ထောင်စုမှာ2000နဲ့တခုနှစ်စက်တင်ဘာလ17ရက်နေ့တုန်းကအယ်ခိုင်ဒါအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း3000လောက်သေဆုံးခဲ့ရတဲ့ဒီဖြစ်ရပ်ဆိုးကြီးကဒီသတင်းမှတ်ထဲမှာအနှစ်20ပြည့်သွားပါပြီ။ဒီအကြမ်းဖက်တိုက်ခိုက်မှုကြောင့်ပဲအမေရိကန်ကနေဦးဆောင်တိုက်ခဲ့တဲ့အာဖဂန်စစ်ပွဲကြီးဟာလည်းနှစ်ပေါင်း20နီးပါးအကြာပြီးခဲ့တဲ့ဩဂုတ်လကုန်မှာအဆုံးသတ်ခဲ့ပါတယ်။အမေရိကန်တို့ရဲ့အရှိကြဆုံးစစ်ပွဲဖြစ်တဲ့ဒီအာဖဂန်စစ်ပွဲမှာပါဝင်ခဲ့တဲ့အမျိုးသမီးစစ်မှုရဟောင်းတဦးရဲ့ကြောပြချက်အပါအဝင်အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းပြီးတဲ့နောက်တာလီဘန်တွေပြန်လည်အုပ်ချုပ်လာတာနဲ့အမျှအာဖဂန်မျိုးသမီးတွေရဲ့အနာဂတ်စိုးရိမ်မှုတွေကဘာတွေရှိပါသလဲလက်ရှိမှာရောဘလို့အခြေအနေတွေနဲ့ရင်ဆိုင်လာရပါသလဲဆိုတာဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးစူးစီးတင်ပြထားပါတယ်ရှင်
ပြည်အောင်စုလူရောင်မျိုးကကမ္ဘာကုံတွယ်ရေးမိုးမျော်တိုက်ကြီးနှစ်ခုအပါအဝင်မြို့ကြီးတချို့ကအထင်ကြီးရနေရာတွေကိုအယ်ခိုင်ဒါစစ်သွေးကြွတွေကခီးတယ်လေရင်တွေပြန်ပေးဆွဲတိုက်ခိုက်ခဲ့တဲ့ထိတ်လန့်ဖို့ရာဖြစ်ရပ်ကတော့လူဝင်အများပြားအခုချိန်ထိအမှတ်ရနေကြဆဲပါ 9/11 လို့လူသိများတဲ့2001ခုနှစ်စက်တင်ဘာ17ရက်တိုက်ခိုက်ခံရမှုကြီးအတွင်းလူပေါင်း3000လောက်သေဆုံးခဲ့ရပြီးအမေရိကန်သမိုင်းမှာတော့အသေအပြောက်အများဆုံးအကြမ်းဖက်တိုက်ခိုက်ခံရမှုကြီးဖြစ်ပါတယ်ဒီတိုက်ခိုက်ခံရမှုကြီးကြောင့်ပဲအမေရိကန်ဦးဆောင်တဲ့နိုင်ငံတကာမဟာမိတ်တပ်ဖွဲ့တွေအယ်ခိုင်ဒါအကြမ်းဖက်အဖွဲ့ကိုစစ်ကြင်ညာပြီးအာဖဂန်နစ္စတန်နိုင်ငံထဲဝင်ရောက်တိုက်ခိုက်ခဲ့တာဟာလေအခုဆိုရင်နှစ်ပေါင်း20နီးပါးရှိပါပြီ။အယ်ခိုင်ဒါအကြမ်းဖက်အဖွဲ့ခေါင်းဆောင်ဘင်လာဒင်ကိုခြေမုံးဖို့အတွက်တင်ကိုပဲဆယ်စုနှစ်တစုကျော်အချိန်ယူခဲ့ရတာပါ။2001ခုနှစ်အောက်တိုဘာလတည်းအာဖဂန်စစ်ပွဲစတင်ချိန်ကတော့ဒီစစ်ပွဲအခုလောက်ကြာဖို့မမျှော်လင့်ခဲ့ကြဘူးလို့အာဖဂန်စစ်ပွဲအစောပိုင်းကာလတွေမှာတာဝန်ထမ်းခဲ့တဲ့အမေရိကန်စစ်မှုထမ်းဟောင်းRondell Lawson ကပြောပါတယ
် There's a storm a lot of the fighting ended in about 6 weeks
တိုက်ခိုက်မှုတွေအပြင်းထန်ဆက်တိုက်ဖြစ်ခဲ့တဲ့တဲကန်နာယာတိုက်ပွဲကသတင်း6ပတ်လောက်မှာပြီးသွားပါတယ်ဒီတဲကန်နာယာတိုက်ပွဲလိုပဲအာဖဂန်စစ်ပွဲလည်းခက်မှန်မှန်ပြီးသွားလိမ့်မယ်လို့ပဲထင်ခဲ့ကြတာပါအာဖဂန်စစ်ပြန်အမျိုးသမီးစစ်မှုထမ်းဟောင်းတူဖြစ်တဲ့ Rondell Lawson ဟာအမေရိကန်စစ်တပ်ရဲ့အာဖဂန်အခြေစိုက်ပြည်သူ့ရေးရာဌာနခွဲမှာတာဝန်ထမ်းခဲ့တဲ့သူပါရှိတန်းရောက်အမေရိကန်တပ်ဖွဲ့ဝင်တွေကိုမိခင်တိုင်းပြည်အမေရိကန်ပြည်ထောင်စုကအခြေအနေတွေနဲ့အဆက်ပြတ်မသွားရအောင်တစ်ချိန်တည်းမှာလည်းအာဖဂန်ရောက်အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ဖြတ်တန်းမှုတွေကိုအမေရိကန်ပြည်သူတွေနားလည်သိရှိနေစေဖို့အတွက်ဆက်သွယ်ရေးနဲ့သတင်းစာဆောင်ထုတ်ဝေမှုတွေမှာတာဝန်ထမ်းခဲ့တဲ့သူဖြစ်ပါတယ
် What I took pride in doing was telling the soldier's story.We talked about the mission but at the same time
ကျမအလုံးနဲ့ပတ်သက်ပြီးတော့ဂုဏ်ယူတာကတော့တပ်ဖွဲ့ဝင်တွေရဲ့အကြောင်းကိုပြောပြရတာကိုပါကျမတို့ရဲ့လုပ်ငန်းရီမန်းချက်တွေအကြောင်းကိုပြောပြသလိုတစ်ချိန်တည်းမှာလည်းကျမတို့စစ်မှုထမ်းတွေဟာတမန်လူသားတွေပဲဖြစ်တယ်။ကျမတို့မှာလည်းမိသားစုတွေရှိတယ်၊ခံစားချက်တွေရှိတယ်ဆိုတာပြည်သူအများကိုသိစေချင်ပါတယ်။နှစ်ပေါင်း20နီးပါးကြာခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့အရှိကြဆုံးသမိုင်းဝင်အာဖဂန်စစ်ပွဲကတော့ပြီးခဲ့တဲ့ဩဂတ်လကုန်မှာပဲအဆုံးသတ်သွားခဲ့တာပါ။အာဖဂန်စစ်ပွဲအတွက်အမေရိကန်အစိုးရအဆက်ဆက်အသုံးပြုခဲ့တဲ့ကုန်ကျစရိတ်ဒေါ်လာ1ထရီလီယံကျော်ရှိခဲ့ပြီးအမေရိကန်တပ်ဖွဲ့ဝင်1300ကျော်သေဆုံးခဲ့ရတာပါအမေရိကန်တွေအများအပြားအသက်တွေပြီးခဲ့ရပြီးမပြီးနိုင်မစီးနိုင်ဖြစ်နေတဲ့ဒီစစ်ပွဲကိုသူ့အစိုးရလက်ထက်မှာအဆုံးသတ်နိုင်ခဲ့တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကဂုဏ်ယူပြောကြားပေမဲ့ အာဖဂန်ကနေတပ်ဖွဲ့ဝင်အပြည့်ရုပ်သိမ်းတဲ့အချိန်ကြုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့လူတွေထောင်ပေါင်းချီအာဖဂန်ကနေထွက်ခွာဖို့ကြိုးစားကြတဲ့ရုံးရင်းစံခတ်အခြေအနေတွေနဲ့ပတ်သက်ပြီးသမ္မတပိုင်ခံအစိုးရအကြီးအကျယ်ဝေဖန်ခံခဲ့ရပါတယ်။
I will never consider our presence in Afghanistan a failure.
American temporary Afghama Tawan Tangarigo, Song Shong Mutku of Chichima, Broma, Muse Habau. American Pianzu, Jempe Take Kayara, Ninese Pilare, Che, Afghan Sipuetile, Pisong Jima. ဒီစစ်ပွဲတွင်ကြာဆုံးခဲ့တဲ့စစ်မှုတန်းတွေကိုမေးလျော့သွားကြမှာဆိုရင်သူတွေလည်းရှိနေပါတယ်။အာဖဂန်စစ်ပွဲစတင်ပြီးဆယ်နှစ်လောက်အကြာ2017ခုနှစ်စက်တင်ဘာလ9ရက်နေ့ကအာဖဂန်နစ္စတန်နိုင်ငံအရှိပိုင်းမှာရှောင်းတခင်တိုက်ခိုက်ခံခဲ့ရပြီးသေဆုံးသွားခဲ့ရတဲ့အမေရိကန်လက်ဖြောက်တပ်သား
They don't have time to make sure that people are remembering or paying attention. And so
Tomorrow news at Diga, Kuchima Koye Klee, Jungan Yaro, Tilulure Jango, Dritia, Sinzabi, Ochemi Yavao. Tatale, Drugo, Mayo Matuazi, Bodre, Jama, Menara, and Lopsipai. Through Dreddy, Pepsi, Najimuri, Tatano, Kuni, Benai, Messuin, Tamapamasu Lungawa.
Afghan Sipwedi, Pisong Tuare, Chima, Theatre, Athenian, Pisak Kayatui, Tilu Pisak Kayatui, and Midas Rigu, Million Tuamago, Suimuri, Shini, Teluve, the Chain Nemale, Afghanistan and Tremagaro, Taliban Riga, Nangango, Japan, and Le Tinchu Lare, Apo, Suimuri, Tulani Vare, Nangalan Yin Chenagui, Amnesty International, Tara Dimenka, Gulu Piovare.
They banned almost all education for women and girls. They imposed punishments, including stoning and lashings.
အဲဒီမှာကအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့ပညာရေးအားလုံးနှိပါးကိုပိတ်ပင်ခဲ့တာပါ။ရှောက်ခဲတွေနဲ့ပြပောက်ထိုးကျိတ်ကန်ကြောက်တာတွေအပါအဝင်ဖြစ်တဲ့မျိုးကိုချမှတ်ခဲ့တယ်လေ။အမျိုးသားတယောက်မပါပဲအမျိုးသမီးတွေအင်းပြင်ထွက်ခွင့်မရှိဘူးဆိုတာမျိုးလည်းကန့်သတ်ခဲ့ပါတယ်။အဲ့လိုဖိနှိပ်မှုမျိုးတွေအဲ့လိုဖြစ်မျိုးတွေပြန်ဖြစ်လာမှာကိုသူတို့ကအရန်ကိုစိုးရိမ်နေက ခွင့်မပြုခဲ့တာကြောင့်ပြီးခဲ့တဲ့အာဖဂန်အစိုးရလက်ထက်အုပ်ချုပ်ရေးတရားစင်ရေးနဲ့ကာကွယ်ရေးကဏ္ဍတွေမှာတာဝန်ထမ်းခဲ့ကြတဲ့အမျိုးသမီးတွေအထူးသဖြင့်အာဖဂန်အမျိုးသမီးစစ်သည်တွေရဲ့လုံခြုံရေးအန္တရာယ်ချိန်ချောက်ခံလာရပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လ15ရက်နေ့ကအာဖဂန်မြို့တော်ကဘူးကိုတာလီဘန်တွေဝင်ရောက်ထိန်းချုပ်ခဲ့တဲ့အချိန်ထွက်ပြေးခဲ့ရသူတွေထဲမှာပါတဲ့အမျိုးသမီးစစ်ဗိုလ်ချုပ်ကြီးမာဇာရီအာမာနီကအာဖဂန်နိုင်ငံထဲမှာကြံရစ်ခဲ့တဲ့အမျိုးသမီးစစ်သည်တွေရဲ့လုံခြုံရေးအတွက်စိုးရိမ်နေလို့ပြောပါတယ်
။ بخاطر اسی کہ یہ کہ دوت خانہ مائی کے قدمات
ماں جماعه ကိုဆက်သွယ်လာတဲ့အမျိုးသမီးတပ်ဖွဲ့ဝင်တချို့ပြောတာကတာလီဘန်တွေကသူတို့ကိုလိုက်ရှာနေတယ်ညဖက်သူတို့အိမ်တွေကိုဝင်စီတာလက်ပွေရှာဖွေရယူတာတွေလုပ်တယ်။သူတို့ကတော့အိမ်ကနေတင်းရှောင်ပုံအောင်နေကြပြီးဘလောက်ကြာကြာဒီလိုပုံနေနိုင်မလဲမသိနိုင်ကြပါဘူး
။အာဖဂန်မျိုးသမီးစစ်ဗိုလ်ချုပ်ကြီးမာဇာရီအာမာနီကတော့အခုပြင်သစ်နိုင်ငံကိုရောက်နေပါပြီ။သူ့လိုပဲအာဖဂန်ကနေထွက်ပြေးခဲ့ရတဲ့အမျိုးသမီးတပ်ဖွဲ့ဝင်အနည်းချင်းရှိပေမဲ့နိုင်ငံအတွင်းမှာထွက်ပြေးတင်းရှောင်ရသူတွေအများအပြားရှိနေတာပါ။ဒီလိုအမျိုးသမီးတွေကသူ့ကိုနေစဉ်ဖုန်းခေါ်ဆက်သွယ်အကူအညီတောင်းတာတွေအများအပြားရှိတယ်လို့လည်းပြောပြပါတယ်။
သ
ူတို့တွေအနေရင်ဆိုင်နေရတယ်ဆိုတာကဘာသိအောင်ချစ်မအကူညီပြောပြပေးစေချင်ကြတာပါ
အမျိုးသမီးတွေကိုအပြင်ထွက်အလုပ်လုပ်ခွင့်ပြုမယ်လို့တာလီဘန်တွေကအာမခံပြောချပေးမယ်လို့ဒီတိုင်းတည်ကြစေဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကတာလီဘန်တွေအပေါ်ဖိအားတိုးပေးဖို့အမျိုးသမီးစစ်မှုထမ်းတွေကလိုလားကြပါတယ်တာလီဘန်တွေဘက်ကအမျိုးသမီးတွေအပေါ်ဆက်ဆံမှုပြောင်းလဲလာမယ်လို့အများစုကတော့မယူဆကြတဲ့အကြောင်းအာဖဂန်အမျိုးသမီးဗိုလ်မှူးကြီးရှာရီဖီကပြောပါတယ်
တာလီဘန်ရဲ့အမြင်မှာအမျိုးသမီးတွေကိုဘယ်နေရာဘယ်အစ်စ်မှမလက်ခံမထားပါဘူးအထူးသဖြင့်စစ်တပ်ထဲမှာရှိတဲ့အမျိုးသမီးတယောက်ဆိုရင်ဒါကိုတာလီဘန်တွေကလက်ခံမယ်လို့ရှင်တို့ထင်လား
အာဖဂန်အစိုးရမပြိုကျခင်အချိန်အထိအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေထဲမှာအမျိုးသမီးစစ်မှုထမ်းတွေထောင်ထဲချရှိခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အစိုးရပြိုကျခဲ့တဲ့2001ခုနှစ်နောက်ပိုင်းနိုင်ငံရေးလူမှုရေးအရာအမျိုးသမီးတွေရဲ့ဘဝတွေတိုးတက်ကောင်းမွန်လာဖို့ရည်ရွယ်တဲ့ခေတ်သစ်အရက်ဖတ်ဥပဒေတချို့ပြဋ္ဌာန်းခဲ့တာရှိသလိုအမျိုးသမီးတွေအလုံလုံခွင့်မဲပေးခွင့်လွှတ်တော်ထဲမှာဝင်အရွေးခံခွင့်အပြင်နိုင်ငံရေးနဲ့အုပ်ချုပ်ရေးပိုင်းအမြင့်ဆုံးတာဝန်တွေမှာပါထမ်းဆောင်ခွင့်ရလာခဲ့ပါတယ်။လွန်ခဲ့တဲ့အနှစ်20အတွင်းအမျိုးသမီးဝန်ကြီးတွေအမျိုးသမီးတရားသူကြီးတွေအမျိုးသမီးစစ်မှုထမ်းတွေစသဖြင့်ရှိလာခဲ့ပါတယ်။ဒီလိုပြောင်းလဲတိုးတက်လာတဲ့အခြေအနေတွေတာလီဘန်တွေပြန်အုပ်ဆိုးလာတဲ့အတွက်ဆုံးဖြတ်ရမှာကိုစိုးရိမ်နေကြတာပါ။
အမေတာဆာဒီဒရင်ကျေပေါ်လေဘောဘောဒီမရင်ဆွေမွာအရင်တော့လို့အတွေးခေါ်ရင်းဆိုင်ဆိုင်ရက်ဆက်တန်းကြုံမှုတွေနဲ့တာလီဘန်တွေပြောင်းဝင်လာမှာဟုတ်ပါညရဲ့ဆွေနေပွဲရဲ့ရလကနေပြည်သူတွေအထူးသဖြင့်အမျိုးသမီးတွေနဲ့ကလေးငယ်တွေပေါ်ကန့်တတ်မှုတွေမဖြစ်စေဖို့မျှော်လင့်ပါတယ်ဒါကတော့ကပူးမြူနစ်စပယ်အရာရှိတူဖြစ်တဲ့ဟာဘီဘာဆာဒီဂီပြောသွားတာပါ1959ခုနှစ်ကနေ 1990ခုနှစ်အထိတာလီဘန်တွေကအစွန်းရောက်အစ္စလာမစ်ဥပဒေတွေချမှတ်ခဲ့တာကြောင့်အဲ့ဒီကာလတွေကတော့အာဖဂန်အမျိုးသမီးတွေအတွက်အမောင်ဆုံးအချိန်တွေဖြစ်ခဲ့တာပါအခုအချိန်တော့တာလီဘန်တွေရဲ့အယူအဆတွေပြောင်းလဲလာတာမတွေ့ရသေးဘူးလို့အာဖဂန်အမျိုးသမီးကွန်ရက်ကမယ်ရီအာဂရာမီကပြောပါတယ်
တာလီဘန်ရဲ့အပြုအမူတွေကအရင်တိုင်းရှိနေတော့မှာသူတို့အယူအဆနဲ့သူတို့တကဘာဆောက်နေတော့မှာပဲ
အာဖဂန်နေအားလုံးအတွက်တော့ဘလို့မှမဖြစ်နိုင်တဲ့တကယ်ကိုခက်ခဲတဲ့အခြေမှာအထူးသဖြင့်အမျိုးသမီးနဲ့လူငယ်တွေအတွက်ခက်ခဲမှာသေးကြပါတယ်အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းပြီးတဲ့နောက်တာလီဘန်တွေတစ်ဖန်ပြန်အုပ်ချုပ်လာတဲ့အချိန်မှာအမျိုးသမီးအခွင့်အရေးတွေကိုအစ္စလာမ်ထုံးနှင်းဆင်လာတဲ့အညီခွင့်ပြုမှာပါလို့တာလီဘန်တွေကတိပေးထားပါတယ်ဒါပေမဲ့ဒီအတိုင
အမျိုးသမီးတွေစောင့်တဲ့အလုပ်သွားစတဲ့အခြေခံအခွင့်အရေးတွေမကြခင်မှာပျောက်ပြတ်သွားနိုင်တယ်လို့ပြောကြပါတယ်။အနည်း20အတွင်းရခဲ့တဲ့ကြိုးတက်မှုတွေအာဖဂန်စစ်ပွဲကြီးပြီးဆုံးတဲ့အချိန်မှာပြတ်တုံသွားမှာကိုအာဖဂန်အမျိုးသမီးတွေအခုချိန်မှာစိုးရိမ်နေကြတယ်ဆိုတာတင်ပြရင်းဒီသတင်းနဲ့အမျိုးသမီးခန္ဓာကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျမကြည့်ပြထွေးပါရှင်။
အခင်ဖြူတွေစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းမှတ်ရဲ့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်မှာတော့ 9/11 တိုက်ခိုက်မှုအပြီးလူမှုအတိုင်းဝိုင်းတွေအတွင်းမှာရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေနဲ့ပတ်သက်လို့နယူးယောက်ကကိုမြင့်လှိုင်နဲ့အင်ဒီယားနာဖော့ဒ်ဝင်းတို့ကကိုတန့်စင်ကိုကိုအောင်ကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ရှင်
ဘာကောင်းလဲ2000ခုနှစ်စက်တဘာ17ရက်ဒီ911ဒီတိုက်ခိုက်မှုကြီးဟာအခုဆိုလို့ရှိရင်ည20ပြည့်ပြီပေါ့ဒီအကြမ်းဖက်သမားတွေကလေယာဉ်တွေကိုပြန်ပြီးဆွဲပြီးတော့ဒါနယူးယောက်ကကမ္ဘာကုန်သွယ်ရေးအဆောက်အဦကိုလည်းတိုက်ခိုက်ဖြိုချခဲ့တာပေါ့လေဆိုတော့ကွန်မြူနတီကလည်းနယူးယောက်မှာအဲ့ဒီအချိန်ကရှိတယ်ဆိုတော့ဟိုအဲ့ဒီအချိန်ကကွန်မြူနတီကြုံတွေ့ခဲ့ရတဲ့ဟိုအဖြစ်အပျက်လေးကိုပြန်ပြီးတော့ပြောပြပေးပါလား
ဟုတ်ကဲ့ဆိုတော့အဲ့ကျွန်တော်ကအဲ့ဒီအချိန်တော့ဒီတရုတ်တန်းမှာအလုပ်လုပ်တယ်တရုတ်တမ်းမှာအလုပ်လုပ်တော့ကျွန်တော်ဒီ World Trade Center နဲ့ဟိုကျွန်တော်အလုပ်လုပ်တဲ့နေရာနဲ့ကဟိုကဘူဒါယုံတည်ုံစာလောက်ပဲရှိတယ်။ဆိုတော့ကျွန်တော်ညဘက်ကိုအလုပ်လုပ်တော့အဲ့ဒီဒီလေမြတိုက်တဲ့အချိန်ကိုပုံမှန်အနေကျကျွန်တော်အဲ့တရုတ်တမ်းမှာရှိတဲ့တပိတ်ဆိုင်မှာ Starbucks မှာကျွန်တော်ထိုင်နေကြ။အဲ့ဒီကကျွန်တော်ကတပိတ်ဆိုင်မှာထိုင်နေတဲ့အိမ်ပြန်လာတယ်။အိမ်ပြန်လာတော့ဒီပတ်ဝန်းကျင်ကတော့ဟိုပုံမှန်ပေါ့နော်ပုံမှန်အနေထားပဲတည်ယူတော့ဖွင့်ကြည့်ကြတယ်ပေါ့နော်။ဆိုတော့ World Trade Center ကိုလေမြန်ပထမတစ်ကြိမ်တိုက်တာတွေ့တယ်ဒုတိယတစ်ကြိမ်တိုက်တာတွေ့တယ်တကယ်ချင်းနေနေတော့ပုံပြောနေအချိန်မှာ TV ကြည့်နေအချိန်မှာ Warwick Channel ပြန်ကြည့်သွားတယ်အဲ့မှာတော့ဟိုပြောရရင်လူတွေကဟိုကျွန်တော်တော်တော်ကို shock ပေါ့နော်တော်တော်ကိုအထိတ်အလန့်ဖြစ်သွားတာ
ဆိုတော့ဒီအဆောက်အဦပြိုကျပြီးတဲ့နောက်မှာရောအဲ့ဒီနေရာကိုရောက်ပါသေးလားဟိုဘာတွေထူးခြားမှုတွေ့ရပါလဲ
ကျွန်တော်အဲ့ညဘက်ကိုသွားတော့14လမ်းမှာည12နာရီလောက်မှရတော့ကျွန်တော်14လမ်းအောင်သွားတယ်14လမ်းကည10နာရီတော်တော်ရောက်ဆိုတော့ဘူဒာယုံကနေပြီးတော့ဒီဆပ်ပွေးတရားနေပြီးတော့ထွက်လိုက်တယ်ဆိုတာနဲ့ဟိုကျွန်တော်ဒီလူတွေမြှုပ်ထုတ်ထားတဲ့အနှံ့ပေါ့နော်အဲ့ဟာဒီတန်းတော့ဝင်လာတယ်နှာခေါင်းနဲ့တော့ဟိုပြောရင်တော့ဟိုညကြီးပြညကြီးတကောင်ကြီးသူလမ်းမကြီးရလဲဟိုတကယ်ချောက်ကပ်ပြီးတော့တစနေလို့ဘာမှမရှိဘူးအဲ့လမ်းကပူတယောက်ခဲ့အဲ့ဒီအနှံ့နေတယ်ဟိုချောက်ချားတယ်လို့ပြောအောင်ခေါ်တာဒါပေမဲ့ကိုကအလုပ်ရှိတော့အလုပ်ကသွားမှာမဟုတ်ဆိုတော့အဲ့ရကနေစလီလန်းကနေကျွန်တော်ဆောက်သွားတယ်ဆိုတော့အဲ့ဒီအနိုင်ကြီးကဆိုတော့အဲ့ဒီရဲ့ထဲမှာကျွန်တော်တို့ကဒီတပတ်နှစ်ပတ်လောက်အထိဟိုအဲ့အနိုင်ကြီးကစွဲနေတာပေါ့နော်တခါလေဒီဟိုကျွန်တော်နေတဲ့ Brooklyn Bed ဆိုလို့ရှိရင် delivery တိုက်တဲ့အခါမျိုးလေအဲ့လိုပဲဟိုရတယ်ပေါ့ဆိုတော့နောက်တော့ဒီမှာကျတော့ဒီလုံုံရေးတွေပါလေဒီဒီတရုတ်တန်းတို့ဘာလို့ဘာကအရန်နေနေဒီ Connect တောင်းတိုင်းကိုပိတ်ထားတဲ့အခါကျတော့ဟိုအရန်တင်းကျပ်တာပေါ့နော်နောက်အဲ့မှာမိသက်ကားတွေကျွန်တော်ဒီစေယုံကားတွေပြန်မှဒူနာတင်နေတော့အဲ့ရဟိုဒီဘစ်စီဟိုဟိုကားတန်ကြီးကအများကြီးကြာနေရတာပေါ့နော်အဲ့ဒါတော့ကျွန်တော်ဒီလက်လောက်ပေါ့နေတာပေါ့
ကျမသမားတွေရဲ့ 9/11 တိုက်ခိုက်မှုအပြီးရပိုက်ကမှာပဲလူမျိုးရေးနဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်ကြိုင်တွေကိုအမေရိကန်အမိမြေလူမျိုးရေးဌာနကိုဖွဲ့စည်းခဲ့ပါတယ်။အဲ့နောက်တစ်နှစ်အကြာမှာတော့ဝန်ကြီးဌာနအဖြစ်ကွန်ဂရက်လွှတ်တော်ကဥပဒေပြဋ္ဌာန်းသတ်မှတ်ခဲ့ပါတယ်။ဒီဝန်ကြီးဌာနအောက်မှာနေဆက်ဒေသနဲ့လူမှုကြီးကြပ်ရေးတည်ယူပို့ဆောင်ရေးဆိုင်ရာလူမျိုးရေးဌာနစတာတွေလည်းပါဝင်ပါတယ်။အင်ဒီယာနာပြည်နယ်ဖိုဝင်းမှာနေထိုင်တဲ့ဦးတန်းစင်က 9/11 မတိုင်ခင်ကအခြေအနေနဲ့လူမျိုးရေးတိကျက်ပြီးနောက်ပိုင်းအခြေအနေကိုအခုလိုပြောပြပါရစ
ေ။ဒီ 9/11 မဖြစ်ခင်တော့ဆိုရင်ရောက်လာလို့ရှိရင် social security ကိုရှောက်သူရတယ်။အဲ social security ကပ်ပြားမှာဘာပါလဲဆိုတော့ဘလို့လုတ်ခွင့်လက်မှတ်နေတာလုတ်လုတ်ခွင့်ရှိသည်ဆိုတာလေးတခုပါတယ်။အဲ့ဒါလွင်ကျန်တာဒီပြင်အခွင့်အရေးတွေကုန်ရတယ်ပေါ့နော်။တော့ driver license ရှောက်လို့ရတယ် driver license သွားဖြည့်လို့ရှိရင်လည်းကိုဒီမှာနေထိုင်ခွင့်ရှိရယ်ဆိုရင် driver license ရတယ်နောက်ဒီခွင့်ရေးတွေရှိသေးတာပေါ့လေထားလိုက်ပါတော့ကိုမေးဆွေဘလူးမေးဆွေပဲပြည့်မယ်နော်လေပြန်ခွင့်ကိုသွားကြည့်ကြတယ်လေပြန်ခွင့်ချိန်မြေးဝင်လို့ရတယ်ဘယ်ဦးသွားကြည့်မလဲလေပြန်ခွင့်နေမဟုတ်ဘူးနေရာတော်တော်များများအတားအဆီးမရှိဝင်လို့ရတယ် 9/11 ကြီးဖြစ်လဲဖြစ်လဲဖြစ်လိုက်ကောအားလုံးတင်းကျပ်သွားတယ်ဒီဘက်ဝင်လို့မရတော့ဘူးနောက်ဆုံးမိတ်လီဗျစီးဖို့မပြောနဲ့လီဗျဝင်တဲ့ဝင်တာတော့ခက်သွားတယ်အဲ့တော့လီဗျစီးမဲ့လူကရောဘယ်လောက်ထိမလွတ်လပ်တော့ဘူးလဲဆိုတော့ဒီလိုစကန်လုပ်ယူနေမဟုတ်ဘူးဖနက်ချို့ရတယ်ဟုတ်လားကပတ်ချို့ရတယ်အနှွေးတွေချို့ရတယ်ဒါတွေကစဖြစ်လာတယ်ဒီဟုတ်ဆိုလုံခြုံရေးကစိတ်ချရတော့ဘလူ့အမှယုံလို့မရတော့ဘူ
းညောကောက်ကွန်မြင့်နိုင်ကလည်းအဲ့ဒီအချိန်ကမြန်မာလူငယ်တွေတွေ့ကြုံခဲ့ရတဲ့အခက်အခဲကိုအခုလိုပြောပါရစေ
ကျွန်တော်ဒီ68ခုနှစ်ပတ်ဝန်းကျင်လောက်မှာလူငယ်တော်တော်များများညောက်ကိုဟိုတော်တော်များများရောက်လာကြတယ်။အဲ့မှာကျွန်တော်တို့ကြောက်လာကြတယ်နေကြတယ်ထိုင်ကြတယ်ပေါ့နော်။ကျွန်တော်လူငယ်တွေထဲမှာလည်းဟလာဒီဟိုအလေနဲ့လာကြတဲ့ရှိတယ်။ကြောင်းတက်တဲ့လူတွေရှိတယ်။နောက်တစ်ခါတခြားဗီဇာနဲ့လာတဲ့ခါဆိုတဲ့ခါကျတော့ဗီဇာတက်တန်းကုန်တဲ့လူတွေလည်းရှိတယ်။ဟိုနောက်တစ်ခါဒီနေထိုင်ခွင့်ကျူးစားနေကြတဲ့လူလည်းရှိတယ်။ရှိတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးအရေးခင်ရဖြစ်သွားတယ်ဖြစ်သွားတယ်ဆိုတဲ့အခါကျတော့အားလုံးကငါတို့ရဲ့ဒီနေထိုင်ခွင့်ပေါ့နော်ဥပမာဘယ်လိုလုပ်ကြမလဲပေါ့အရင်တော့ကညာဟိုပြောရဒီနိုင်ငံမှာတည်တဲ့အတိုင်းပဲဟိုရဲဆိုတာကဟိုပြည်သူကိုကူညီဖို့အထောက်အထားရှိရှိမရှိရှိညောက်မှာကူညီတာဒါပေမဲ့အဲ့ဒီ 9/11 ပြီးလဲပြီးသွားတော့အမှဘူရာယုံမာဒီကအစအကုန်လုံးကရဲတွေကရောက်လာတယ်ဆိုတဲ့အခါကျတော့လူတွေကစိုးရင်ကြတယ်အဲ့တော့ခုနပြောတဲ့ ID တွေပဲလုပ်ဖို့ဆိုတဲ့အခါကျတော့လေဆိုတော့ ID ကဖက်သွား
ဒီလေရင်လေးကိုအပိုင်စီးပြီးတော့ပေါ့လေဟိုတိုက်ခိုက်တဲ့သူတွေဟာအရှိအလေပိုင်းဒေသကဟိုအကျန်းဖက်သမားတွေဘာသာရေးအစွန်းရောက်တွေဖြစ်တဲ့အခါကျတော့အဲ့ဒီနောက်ပိုင်းပေါ့အမေရိကထဲမှာရှိနေတဲ့ဒီလူမှုအတိုင်းအဝိုင်းတစ်ခုနဲ့တစ်ခုအတွင်းမှာရောဘလောက်ထိအောင်မယုံသင်္ကန်းမှုတွေကြီးထွားလာတာမျိုးတွေ့ရပါလဲ
ဟုတ်ကဲ့ဟိုကျွန်တော်တို့ကတော့ဒီအာရှအနယ်ဘွားပေါ့နော်အာရှအနယ်ဘွားတွေနဲ့ခုနပြောတဲ့ဒီမော့စလင်တွေနဲ့ကျွန်တော်တို့ဒီဟိုအတူတကွနေထိုင်ဟိုကြတဲ့ဟိုပတ်ဝန်းကျင်တွေပေါ့ဆိုတော့ပတ်ဝန်းကျင်တွေဖြစ်တဲ့အခါကျတော့အဲ့လိုမျိုးဒီဟိုဟိုဖြစ်ချင်းတိုက်ခိုက်တာလို့ပါလို့ဆိုတာတော့ဟိုဖြစ်တာနည်းတယ်သို့တော့ဒီခုနပြောတဲ့ဒီ Roosevelt Avenue အဝန်ဝိုင်းလေးတို့ဟာလာနောက်တစ်ခါဒီကျွန်တော်တို့ဒီမြို့မှာအဲ့လိုလူကိုလူမျိုးအစုနေတဲ့နေရာကိုလူမျိုးအစုအဲ့လိုမျိုးလေးနေတဲ့နေရာရဲ့ပြင်ပကိုရောက်သွားတာ ਨੇ ဒီပြောရတော့ဟိုလူမျိုးခွဲခြားဆက်ဆံရဆိုတဲ့ပုံစံမျိုးပေါ့နော်အဲ့ဒါမျိုးတွေကဟိုတိတိတာတာကြီးခံစားလို့ရရော
နယူးယောက်ကတော့ကမ္ဘာတစ်လွှားကလူမျိုးပေါင်းစုံတန်းတဲ့ချီနေထိုင်တဲ့မြို့ဖြစ်ပါတယ်အမေရိကလေဘဲမှာရှိတဲ့ဖိုအီးမြို့မှာတော့အာရှသားတွေဖြစ်တဲ့မြန်မာတွေဟာ1988ခုနောက်ပိုင်းမှာသာစတင်အခြေချလာတာပါဦးတန်းစင်ကအခုလိုပြောရတယ
်ပုံမှန်ပါပဲဘာဖြစ်လို့လဲဆိုတော့အဲ့ဒီချင်းကရောက်တဲ့ပမာဆိုတော့လည်းနည်းနည်းပဲရှိတဲ့ပြင်မြန်မာဗုဒ္ဓဘာသာတွေပဲများခဲ့လူတွေကိုတွေ့ရင်ပြုံးပြကြတယ်အလုံးအချိန်လေးကောင်းတဲ့အတွက်ကြောင့်သိကြီးတော့ပြဿနာမရှိခဲ့ပါဘူးတော်ပြီးတော့လည်းအိန္ဒိယနားမှာရှိတဲ့အဖြူတွေအမဲတွေပေါ့နော်ဖြူကြီးတွေအထူးသဖြင့်အများကြီးကူညီတယ်အထူးသဖြင့်အိန္ဒိယနားဖုတ်ဝင်းမျိုးကဘယ်လိုခေါ်မလဲ church တွေလည်းအများကြီးရှိတယ်ဗျာအဲ့လိုပေါ့အကူအညီစိတ်တဲ့လူတွေအများကြီးရှိပါတယ်။အဲ့အတွက်ကြောင့်အကူအညီလည်းအများကြီးရကြပါတယ်။အရန်ကြီးခွဲကြတာတော့မရှိပါဘူး။လူနည်းစုတော့ပဲ။အဲ့တခုတည်းရှိပါဘောလေ။သူတို့အများစုရဲ့နေရာကကိုယ်တွေလည်းမသွားမှမသွားနိုင်တာ။သွားကြ။ဒါတော့ကွာပေါ့။အလုပ်ထဲမှာတော့အများကြီးကြံစည်တာမရှိပါဘူး။မနိုင်ပါဘူး။
9/11 တိုက်ခိုက်မှုမှာကြုံတွေ့ခဲ့ရတဲ့ဒီမြန်မာနိုင်ငံသားတွေကြောင့်သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍအနားဆင်ကြရအောင်ပါရှင်။
ဒီကဘတ်တော့ရေရှားတဲ့ဒေတာမှာလေရုတဲကနေရေဆက်ရေပောက်တွေရအောင်လုပ်ပေးနိုင်တဲ့ဆက်ရုပ်ကလေးတီလူအကြောင်းကိုပြောပြပေးမှာပ
ကိုကိုကိုကိုရိုင်းနှိမ့်ဆက်ပေးပါရစေ။နာမည်ကအီလူပါ။ဆက်ရုပ်ကလေးပါ။အင်္ဂါဂျိုဘောကရင်းွေအစိုးရကိုရှာပြီးတောက်သုံးရည်ဖြစ်နဲ့ပြောင်းပေးဖို့လုပ်ပြီးအင်္ဂါဂျိုနဲ့တခြားဂျိုတွေမှာတက်ရှိတွေနေနိုင်အောင်လုပ်ပေးဖို့မျှော်လင့်ထားပါတယ်လို့ပြောတော့တာပါ။အီဂျစ်နိုင်ငံအလက်ဇန်ဒရာမှာရှိတဲ့ဘော့ခ်အယ်အရပ်တဲကန်နာယာမှာဆက်ရုပ်ကလေးအီလူရဲ့လောက်ကိုင်းနိုင်စွမ်းရည်ကိုချပြခဲ့သူကတော့ဒီဆက်ရုပ်ကလေးကိုတီထွင်သူအသက်28နှစ်အရွယ်အီဂျစ်က Mechatronics Engineer Mahmoud Elkomi ပါသူကဉာဏ်ရည်တု Artificial Intelligence AI နည်းကိုသုံးပြီးစိုးထိုင်းစာများတဲ့လေရုကနေရေကိုထုတ်ယူဖို့အတွက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ဆက်မှုပြက်စက်နဲ့ Software Engineer ပညာတွေကိုနားလည်တက်ကြွရတဲ့Mechatronics Engineer ပညာရှင်တဦးအနေနဲ့ NASA ရဲ့အင်္ဂါဂျိုစူးစမ်းရေးကိုအားကျခဲ့တဲ့ Elkomi ဟာအင်္ဂါဂျိုပေါ်မှာအလိုအဆုံးဖြစ်မဲ့ရေကိုရအောင်ဘလိုနည်းနဲ့လုပ်နိုင်လဲဆိုတာကိုကြံစားခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုပေါ်မှာတွေ့ရတဲ့ရာသီဥတုအခြေအနေမျိုးမှာရှင်းသင်နိုင်အောင်သူ့ရဲ့ဆက်ရုပ်ကလေးကိုတည်ဆောက်ထားတာပါ။
It will be support technology جديده في فصل الميه او H2O
على ليغاني ييا او كويتوكو دي بنيا تي تو كمي بي با ليسا يوك ليغا ليدو سو تاين زا بمانا ا များ ਸੋ ရှိ တဲ့ انغا جو ဘောက نيا မျိုးမှာ ਤੋਂ ဖို့ လုပ်ထားတာပါ انغا جو မှာက سو تاين زا က ਤੈ မြင်ပါတယ် damage သူ့မှာ ਯੇ မရှိဘူး ਲੇ ဒီ ਸੈ ယုတ်က ਯੇ ကို ထုတ် ပေး နိုင် တဲ့ ਨੀ ပညာ ਤਿੱਕ ကို ਤੋਂ ထားပါတယ်နောက်နည်းပညာတွေလည်းသုံးပါသေးတယ်။ဒါပေမဲ့အခုဆက်ရုပ်ကရေကိုအမြန်ထုတ်ပေးနိုင်သလိုအတက်နိုင်ဆုံးတန်ရှင်းတဲ့ရေကိုထုတ်ပေးနိုင်တာပါ
။ဒါအပြင်ဤလူဆိုတဲ့နာမည်ရဲ့အဓိပ္ပာယ်ကရှင်တန်ခြင်းဆိုတဲ့အဓိပ္ပာယ်မှုတက်ရှိတွေရှင်တန်နိုင်ဖို့အတွက်အင်္ဂါဂျိုဘောမှာတက်ရှိတွေရှိလာအောင်သူကဟန်တီးပေးနိုင်မှာပါလို့လည်းပြောပါတယ်။အင်္ဂါဂျိုလေးလူတွေကစိုးထိုင်းစာဟာတက်ရှိတွေရှင်တန်နေထိုင်ဖို့အတွက်ဖြစ်နိုင်တဲ့အနေအထားရှိနေပြီးသူရဲ့စူထိုင်းစာမြန်မာတာနဲ့ရေငွေ့ရနိုင်ခြေကချီလီမှာရှိတဲ့အတာကမ်းမတဲကန္နာရတဲ့က၆တွေ့တဲ့အပိုင်းတွေနဲ့တူနေတယ်လို့အရှိကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကဂျွန်ရမ်မဲလ်ရဲ့ပြောကြားချက်ကို swiss.com သိပ္ပံစာကြောင်းမှာဖော်ပြထားပါတယ်။အင်္ဂါဂျိုဘောမှာတိတ်ဆိတ်၆ကန်နေတဲ့ပုံပေါ်နေပေမဲ့စူထိုင်းစာကအံ့ဩစရာကောင်းတော့အောင်မြင်မာနေတာကိုတွေ့ရပြီးဒါဟာတက်ရှိတွေနေနိုင်လောက်တဲ့ဝင်းကျင်ဖြစ်နိုင်တယ်လို့သိပ္ပံပညာရှင်တွေကတွက်ဆပါတယ်။အယ်ကိုမီကတော့သူ့ရဲ့အီလူဟာဒီအင်္ဂါချိုပေါ်ကရေငွေ့တွေကိုတောက်သုံးရင်ဖြစ်နေပြောင်းပေးနိုင်တယ်လို့ပြောပါတယ
်။
လေထဲကနေရေထုတ်နိုင်ဖို့အဆင်ပြေလုပ်ရပါတယ်။ပထမဆင့်ကလေကိုစစ်ထုတ်ရတာပါ။အဲ့လိုလေကိုကောင်းကောင်းစစ်ထုတ်နိုင်ပြီဆိုရင်နောက်တစ်ဆင့်အနေနဲ့ငွေရေဖွဲ့အောင်လုပ်ရပါတယ်။အဲ့ဒါပြီးရင်နောက်တစ်ခါထက်ဆက်ရပါတယ်။အဲ့ဒီဆက်ပြီးရင်တော့ခရမ်းလွန်ရောင်ကြီးကိုတုံးပြီးပိုးတက်ရပါတယ်။ဒီလိုပိုးတက်တဲ့အဆင့်ပြီးရင်လူကျမ်းမာရေးအတွက်အကျိုးရှိမဲ့တရားတွေထည့်ပေးရပါတယ်
။သူကအင်းလူကိုဉာဏ်ရည်တုAI အကူအညီနဲ့ငွေကုန်ချေးကျအသိမများစားတဲ့နည်းပညာတစ်ကိုသုံးပြီးထုတ်ခဲ့တာဖြစ်ပါတယ်။အခြေခံ molecules လေးတွေကိုစုစည်းရကနေ molecules အကြီးစားတွေဖြစ်လာတဲ့သဘောတဘာဝနဲ့လူလုတ်တဲ့ drug ပေါင်းဖြစ်တဲ့ polymer ကိုသုံးထားပြီးစွမ်းရည်နဲ့တိတ်ပြီးသုံးစရာမလိုပဲရေပမာဏကိုအများကြီးထုတ်နိုင်တယ်လို့
အယ်ကိုမီကပြောပါတယ
်ဒါရမ်လ်မဟာတ်တ်နာစ်ဝလတ်အက်ဆာမင်5 3လစ်တရ်ပီယုမ်50000လစ်တရ်ပီယုမ်ဘူကင်အာမလ်စတီလင်ကအလတ်ဒမဒါရ်မဖြစ်မရှိကလာဟာအဒါရ်ကမန်မရှိစတမူအလ်မရီခ်ဘတ်
ကျွန်တော်အပြည့်ကိုရေလီတာ5000ကျော်ဒါမှမဟုတ်လီတာ5000လောက်အထိထုတ်ပေးရက်စက်တီထုတ်ပေးနိုင်ပါတယ်ဒီလိုအများကြီးထုတ်နိုင်အောင်အခက်အခဲမရှိပဲလုပ်ပေးနိုင်ပါတယ်ဒီစက်ကိုအင်္ဂါဂျူပေါ်မှာသာသုံးနိုင်တာထက်ရေတွင်းရေကန်တွေမြချောင်းတွေလိုသဘာဝအရင်းအမြစ်မရနိုင်တဲ့ဘယ်သဲကဏ္ဍရထဲမှာမဆိုသုံးနိုင်အောင်လုပ်ပေးလို့ရပါတယ်ဒီရင်တူရတာကငွေကုန်ကြေးကြသိမ့်များသလိုမြချောင်းကရေရအောင်လုပ်ရတာကလည်းငွေသိမ့်ကုန်နိုင်ပါတယ်အခုလိုလေထဲကနေရေရအောင်ထုတ်ရတာကတခြားနည်းတွေနဲ့စာရင်ငွေကုန်ကြေးကြနေပါတယ
်လေထဲကနေရေကိုထုတ်ယူဖို့အတွက်စာရင်တစ်ခုကိုသုံးပြီးအပူအေးပြောင်းတဲ့နည်းအပါဝင်တခြားနည်းပညာတွေကိုသုံးရင်ဆိုရင်ငွေကုန်ကြသိမ့်ပြီးများသလိုစာရင်လည်းအများကြီးသုံးရတာဖြစ်ပါတယ်အခုတော့သူရဲ့ကုန်ကျစရိတ်ကအမေရိကန်ဒေါ်လာ250ရှိပါတယ်။သူရဲ့အီလူးနဲ့ရေးထုတ်မယ်ဆိုရင်ရေးတလီတာရဖို့အတွက်တစ်ဆင့်ခွဲရနေ20လောက်ထိကုန်ကျတာပါ။တခြားနည်းတွေကိုသုံးပြီးထုတ်မယ်ဆိုရင်တော့ရေးတလီတာရဖို့အတွက်ဆင့်20လောက်ကုန်ကျနိုင်တယ်လို့လည်းသူကတွက်ပြပါတယ်။မော်မော့အယ်ဂိုမီတယောက်သူရဲ့ဆက်ရုပ်အီလူးကလေးရုံလုံးအကောင့်ထဲပေါ်လာဖို့အတွက်အချိန်6လလောက်ယူခဲ့ရတာဖြစ်ပါတယ်။အခုလိုကိုယ့်စီနဲ့ကိုတီထွင်ကြံစားထားတဲ့ဒီဆက်ရုပ်စီမံကိန်းကိုအင်္ဂါချုပ်ပေါ်မှာတုံးဖို့ရင်မကဘဲကဘာပေါ်ကရေအရင်းမြစ်မရှိတဲ့နေရာတွေမှာဖြစ်စေရေရှားပါတဲ့နေရာတွေမှာဖြစ်စေကြည်ကြည်ပြန့်ပြန့်အတုံးချလာနိုင်တယ်လို့သူကမျှော်လင့်ထားကြောင်းတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာခန္ဓာအနာဆင်ခဲ့ရတာဖြစ်ပါလေရှင်။တောက်ကြများအတွက်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ကျမတို့ကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါလေရှင်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့တောက်ကြများရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဝင်းမင်းတလက်ပြောပြပေးပါရှင်။
ဖျာနာသိမ်းမှုကိုကန့်ကွက်ဆန္ဒပြနေတဲ့မြန်မာပြည်သူတွေနဲ့အတူရပ်တည်ထောက်ခံနေပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကထပ်ပြောလိုက်ပါတယ်။ NUG မြို့သားညီညီအစိုးရရဲ့စစ်စင်ရေးသဘောကြေညာချက်ပေါ်တနေ့ကတုံ့ပြန်ရမှာမြန်မာအခြေတဲကိုအကြမ်းဖက်နည်းနဲ့ဖြည့်ရှင်းတာလက်မခံနိုင်ဘူးလို့အမေရိကန်ကပြောခဲ့တဲ့ပေါ်သတင်းထောက်ရဲ့မေးခွန်းကိုပြောခွင့်ရ Netpress ကပြန်ဖြေသွားခဲ့တာပါ။ပြောခွင့်ရ Press ကမြန်မာပြည်သူတွေအနေနဲ့ဆက်ရနာတင်တာကိုဆက်လက်ဆန့်ကျင်နေချိန်မှာသူတို့လိုပဲအမေရိကန်အနေနဲ့လည်းဒီမိုကရေစီပြန်လည်ပေါ်ဆောင်တာကိုမြင်လိုပါတယ်။ဒီအတွက်အာဆီယံပါဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့အတူတန်တမာရေးစီးပွားပိတ်ဆို့တံခတ်မှုတွေတုံ့ပြန်ကြိုးပမ်းပေးနေပါတယ်လို့ပြောခဲ့တာပါခင်ဗျ။မြန်မာနိုင်ငံကိုဗစ် -19 တတိယလှိုင်းကာလမှာနေ့စဉ်သေဆုံးသူအရေအတွက်ဟာပြီးခဲ့တဲ့ရက်တွေနိုင်ငံကစာပြီးတရားအောက်ကိုကြာလာနေပါတယ်။ကျမရဲ့ဝန်ကြီးဌာနကဒီနေ့ည၈နာရီထုတ်ပြန်တဲ့စာရင်းအရလွန်ခဲ့တဲ့24နာရီတွင်တခွဲဆန်းသတ်မှုပေါင်း 24,818 ခုကိုစစ်ဆေးခဲ့တာမှာရောဂါကူးစက်ထားသူ 2,102 ဦးနဲ့သေဆုံးသူက88ယောက်ရှိတယ်လို့ဖော်ပြထားပါတယ်။ကျမရဲ့လူသားတွေနဲ့ပရိုက်ကြဝန်ထမ်းတွေကတော့တကယ်သေဆုံးသူရေအတွက်ဟာအခုတရားဝင်ထုတ်ပြန်ထားတာထက်ပိုများနိုင်တယ်လို့ comment ထားကြပါတယ်။အရှတလောကိုဗစ်ကူးစက်မှုနဲ့ပတ်သက်ပြီးစင်ကာပူမှာကိုဗစ်ကူးစက်မှုတွေထိုးတက်လာနေပေမဲ့လက်ရှိထိန်းချုပ်ကန့်သတ်မှုတွေထပ်တိုးမလုပ်ဖို့ဘူးလို့ထပ်တိုးမလုပ်ဖို့ထိတ်တန့်ရရှိသူကဆိုပါတယ်။ဗီယက်နမ်မှာတော့ကိုဗစ်ကန့်သတ်ချက်တွေကြောင့်အထိနာနေတဲ့စီးပွားရေးပြန်ဦးမော်လာစေဖို့ရှေ့လာမှာကမ္ဘာလဲခီးသွားတွေအတွက်ဖူးကွက်ကျုံကိုအစမ်းပြန်ဖွင့်ပေးမယ်လို့ရရှိတွေကဆိုပါတယ်။ဩစတြေးလျမှာတော့အကြီးဆုံးမြို့တွေဖြစ်တဲ့ဆင်နက်မဲဘုံမှာဒေါ်လာပိုးပြန့်နေတာမို့လော့ဒ်ဒေါင်းဆက်ချထားရတယ်လို့အရာရှိတွေကဆိုပါတယ်ခင်ဗျ။
တောက်ချာညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါလေရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကလေးကတော့ PJ Elliot နဲ့ National Khalil တို့ဖြစ်ပါလေရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးခဲ့တဲ့အတန်းလွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလေရှင် VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင
This program has come to you from the Voice of America.